Welcome to the Voice of America in Burmese.
Mingla nya jam phi ja ba de kya. View American Dan yin 2019 khu ne February 20 tanin la ni nya be season ne ko Washington DC myo daw ga ni myama san daw yin nya 9 nai ni 10 nai thi line meter 24 25 32 51 ne line lat 190 daw ga ni dai yait tin set ni ba bi. ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ပြူတွေနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါအီရတ်ကရေနံတွေကိုတင်းယူဖို့အမေရိကန်မှာရွေချက်မရှိဘူးလို့ကာကွယ်ဝန်ကြီး James Mattis ကပြောပါတယ်ကင်ဂျုံနမ်လှုပ်ကြံခံရပုံပေါ်တဲ့ဖြစ်နေတဲ့ပတ်သက်ပြီးမလေးရှားနဲ့မြောက်ကိုရီးယားကြားတန်တမန်ဆက်ဆံရေးတင်းမာနေပါတယ်ဒေသတွင်းအကြမ်းဖက်ဝါဒီတွေကိုနေနေရေးပူးပေါင်းဆောင်ရွက်မှုကိုအသေးချာမြင့်တင်လှုပ်ဆောင်ဖို့ကုလသမဂ္ဂကအာဆီယံနိုင်ငံတွေကိုနှိုးဆော်လိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာချင်းပြည်နယ်မှာဒေသဖွံ့ဖြိုးရေးလုပ်ဖို့သမရကဘာတွေတိုက်တွန်းခဲ့ပါလဲ
။ဟိုသူတင်တပတ်ကြီးကတော့ဒီ RIC ကိုရောက်တဲ့အခါမှာဒီ RIC ကဟိုရေရှိဖွံ့ဖြိုးတိုးတက်ရေးအထူးသဖြင့် tourist destination တခု quality destination တခုဖြစ်လာအောင်ဒါဆောင်ရွက်ဖို့အတွက်သူလမ်းညွှန်တာရှိပါတယ်
။ချင်းပြည်နယ်အစိုးရဝန်ကြီးတဦးဖြစ်တဲ့ Sly Isaac ကပြောပြသွားတာပါ။ဒီအကြောင်းနဲ့အတူအကြမ်းဖက်မှုခံခဲ့ရတဲ့ရခိုင်ဒေသမှာတင်းရှောင်နေသူတွေပြန်လည်နေရခြားထားမဲ့အခြေအနေမြင်းညံဒီဂရီကောလိပ်မှာကျောင်းသားတွေဘာကြောင့်ဆန္ဒပြကြသလဲအဲ့ဒါဒီနဲ့အတူအာရှနိုင်ငံကနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးဦးမှာပါအဲ့ဒီအစီအစဉ်တွေမတိုင်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူတွေးတို့ကပြောပြကြပါမယ်ခင်ဗျာ
အီရတ်နိုင်ငံကနေရေနံတွေသိမ်းယူဖို့ဆိုတဲ့ရည်ရွယ်ချက်မျိုးအမေရိကန်ပြည်ထောင်စုမှာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကဒီကနေ့ပြောလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ယူရိုမှာရှိတဲ့ရေနံတွေကို IS စစ်သွေးကြောတွေထုတ်ယူမယောင်းချနိုင်အောင်ဟန်တာပြီးယူရိုမှာရှိတဲ့အမေရိကန်ရဲ့စီးရေးလုပ်ငန်းတွေအတွက်အသုံးပြုသွားမယ်လို့အရင်ကပြောထားတာပါ။ဒါပေမဲ့လည်းဝန်ကြီး Mattis ကတော့အမေရိကန်တပ်ဖွဲ့တွေယူရိုမှာရှိနေတာဟာရေနံတွေကိုသိမ်းယူဖို့မဟုတ်တဲ့အကြောင်းနဲ့အမေရိကန်တပ်တွေတုံးခဲ့တဲ့ရေနံနဲ့သဘာဝတန့်ငွေကိုလည်းအမေရိကန်ကအမြဲတမ်းဝယ်ယူသုံးစွဲတာဖြစ်တယ်လို့ရှင်းလျှောက်လေအဲ့ဒီအတိုင်းပဲလုပ်သွားမယ်လို့ပြောပါတယ်။ဂျိုတင်အသည့်မိဘပဲရောက်လာတဲ့သူရဲ့ယူရိုနိုင်ငံခီးစဉ်တွင်ဗရင်းနောက်တွင်နဲ့တွေ့ဆုံချိန်မှာ Mr. Mattis ကအဲ့လိုပြောသွားတာပါ။IS စစ်သွေးကြွတွေကိုမုဇိုမျိုးအနောက်ခြမ်းကနေဖယ်ရှားဖို့ကြိုးစားနေတဲ့ဒုတိယမြောက်စစ်စင်ရေးနေမှာပဲဝန်ကြီး Mattis ယူရက်ကိုရောက်သွားတာပါသူရဲ့ခီးစဉ်တွင်ယူရက်ဝန်ကြီးချုပ် Haider al-Abidi ယူရက်အစိုးရတာဝန်ရှိသူတွေအပြင် IS ချေမုံရေးအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့အကြီးကဲဒုတိယဗိုလ်ချုပ်ကြီး Stephen Thompson နဲ့လည်းဝန်ကြီး Mattis တွေ့ဆုံပါတယ် IS ချေမုံရေးလုပ်ငန်းတွေကိုရက်30အတွင်းဆောင်ရွက်သွားဖို့သမ္မတ Trump ကသူ့ကိုဇန်နဝါရီလ28ရက်နေ့ကညွှန်ကြားထားတဲ့အတိုင်းဆောင်ရွက်နိုင်ဖို့ဝန်ကြီး Mattis ကကြိုးစားနေတာပါ
ရုရှားရဲ့လုံဆောင်ချက်တွေနဲ့ပတ်သက်လို့တာဝန်ခံမှုရှိအောင်အမေရိကန်ကဆက်ပြီးဖိအားပေးဆောင်ရွက်သွားမယ်အကြောင်းဒုသမ္မတ Mike Pence ကပြောပါရယ်။ဒါပေမဲ့ရုရှားနဲ့တူညီတဲ့ရည်တည်ချက်တစ်ခုရလာအောင်နီလန်းတွေရှာဖွေဖို့ကိုလည်းအမေရိကန်သမ္မတ Donald Trump ကညွှန်ကြားထားတယ်လို့ဒုသမ္မတ Pence ကပြောပါရယ်။ EU ဥရောပသမဂ္ဂကောင်စီဥက္ကဋ္ဌ Donald Tusk နဲ့ Brussels မြို့မှာဒီကနေ့တွေ့ဆုံတဲ့အချိန်အဲ့ဒါလို့ပြောသွားတာပါ။နိုင်ငံကနေဆက်မြင်းတွေကိုပြန်ရေးဆွဲဖို့ရုရှားကအင်အားသုံးလှုပ်ဆောင်လာနေချိန်မှာမြောက်ထလန်းဒိတ်စာချုပ်နေတုအဖွဲ့ကပုံမကောင်းမအောင်တွင်းမြင့်လှုပ်ဆောင်နေတဲ့ကြိုးပမ်းမှုတွေကနေတဆင့်ပိုလန်နဲ့ဘောလ်တစ်နိုင်ငံတွေမှာဆောင်ရွက်ချက်တွေကိုအမေရိကန်ကဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့ဒုသမရဖန်စ်ကပြောပါတယ်။ယူကရိန်းနဲ့ပတ်သက်လို့တော့ရုရှားအနေနဲ့တာဝန်ခံမှုရှိအောင်အမေရိကန်ကဆက်လုပ်သွားမှာဖြစ်ပြီးယူကရိန်းအရှေ့ခြမ်းမှာတိုက်ခိုက်နေတာတွေကိုရှော့ချတာနဲ့စတင်ပြီးတော့ Minsk သဘောတူညီချက်ကိုရုရှားကအတိမတ်ပြူလိုက်နာဖို့တောင်းဆိုသွားမယ်လို့လည်းဆိုပါတယ်။ရုရှားနဲ့ပို့ပြီးတော့နီကက်တဲ့ဆက်ဆံရေးတိစောက်နိုင်ခြင်းနဲ့ပတ်သက်လို့အသေးစိတ်ကိုမပြောဘဲနီကက်တဲ့ဆက်ဆံရေးတိစောက်နိုင်ဖို့နှီးလန့်တွေရလာလိမ့်မယ်လို့ဆိုတော့ကိုသမ္မတထရမ့်ကယုံကြည်တယ်ဆိုတာလောက်ပဲမစ္စတာဖန်စ်ကပြောသွားပါဗျ။လွတ်လပ်ပြီးတရားမျှတတဲ့စီးပွားကုံသွယ်မှုတွေဖြစ်လာအောင်ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်တယ်ဆိုတော့ကိုလည်းမစ္စတာဖန်စ်ကအလေးပေးပြောခဲ့ပါဗျာရှင်
။အမေရိကန်မျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဖြစ်သမ္မတဒေါ်နယ်ထရမ့်ကရွေးချယ်ခံထားမဲ့သူဟာအမျိုးသားလူမျိုးရေးကောင်စီ NSC မှာဝန်ထမ်းခံထားရေးနဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်အပြည့်ရမယ်လို့သမ္မတထရမ့်ရဲ့ဝန်ထမ်းရေးအကြီးအကဲကတရင်းတွင်နေမှာပြောပါတယ်။လူပိုင်ဝင်ဆိုင်ရာကိစ္စဟာဒီတာဝန်အတွက်ပြီးခဲ့တဲ့သတင်းပတ်ကပထမကမ်းလှမ်းခဲ့တဲ့ရေတပ်ဗိုလ်ချုပ်ကြီးဟောင်းရောဘတ်ဟေးဝတ်ကလက်မခံဘဲညင်းလိုက်တဲ့အကြောင်းတစ်ခုဖြစ်တယ်လို့သတင်းတွေထွက်ထားတာပါ။အကြံပေးပုဂ္ဂိုလ်အသစ်အနေနဲ့ NSC ကိုဘယ်လိုဖွဲ့စည်းမယ်ဆိုတဲ့အပေါ် NSC ရဲ့အစိပ်ပိုင်းအားလုံးနဲ့ပတ်သက်တဲ့အပေါ်အပြည့်အဝလူပိုင်ဝင်ရမယ်ဆိုတာသမရကတိတ်ကိုရှင်းရှင်းပြောထားပါတယ်လို့အင်ဖြူတော်ဝန်ထမ်းရေးအကြီးအကဲ Ryan Priebus က Fox သတင်းဌာနကိုတင်းနှင်းတွင်နေမှာပြောပါတယ်။ဒီရာထူးမှာ24ရက်ဖြစ်ကြခဲ့တဲ့ Michael Flynn ကိုသမ္မတ Trump ကဖြုတ်လိုက်ပြီးတဲ့နောက်သူ့နေရာမှာအစားထိုးဖို့ဗိုလ်ချုပ်ကြီးဟောင်း Howard ကိုသမ္မတ Trump ကအရင်ဆုံးကမ်းလှမ်းခဲ့တာပါ
။မွတ်စလင်လူများစုနိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုရဲ့ဝင်ငွေပိတ်ပင်ကန့်သတ်တဲ့ပို့ပြီးတော့ထိရောက်မဲ့အမိန့်ညွှန်ကြားချက်တစ်ခုကိုသမ္မတ Donald Trump ကမကြခင်ထုတ်ပြန်မယ်လို့အမေရိကန်မိမီလုံချိုရေးဝန်ကြီး John Kelly ကပြောလိုက်ပါတယ်။ ဂျမနီနိုင်ငံမြူနီမြို့မှာကျင်းပတဲ့လုံခြုံရေးဆိုင်ရာနှစ်ပတ်လည်ညီလာခံတစ်ခုမှာဝန်ကြီးကယ်လီကစနေနေ့တုန်းကပြောသွားတာပါ။ပြည်ဝင်ခွင့်ဆိုင်ရာအမိန့်ညွှန်ကြားချက်ပုံစံအသစ်မှာအလုပ်လုပ်ကန်ခွင့်ဗီဇာရထားတဲ့သူတွေဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့် green card ရထားတဲ့သူတွေအတွက်ပိုပြီးကောင်းမွန်တဲ့နည်းလမ်းနဲ့ထည့်သွင်းစဉ်းစားထားတယ်လို့ဆိုပါရယ်။သမ္မတ Trump ပထမထုတ်ပြန်ထားတဲ့အမိန့်ထဲမှာအီရန်၊ Iraq ၊ Libya ၊ Somalia ၊ Sudan ၊ Syria နဲ့ Sudan နိုင်ငံတွေကလူတွေကိုဝင်ခွင့်မပေးဘဲရက်60ထက်မနည်းကန့်သတ်ထားဖို့ပါပါရယ်။ဒါပြင်ရွှေ့ပြောင်းခြေဆိုင်နေထိုင်မဲ့ဒုက္ခသည်တွေအားလုံးကိုလည်းဝင်ခွင့်မပေးဘဲရက်ပေါင်း120ကန့်သတ်ထားပါရယ်။ဒါပေမဲ့စီးပွားဒုက္ခတွေကိုတော့အကန့်အသတ်မရှိပြပင်ထားတာပါ။ပြပင်ကတ်သက်တဲ့အမိကိုရုတ်တရက်အကောင့်ထဲပေါ်လုဆောင်တာကြောင့်တောင်ဝင်ရှိသူအများအပြားနဲ့ခီးတွေသတိမပြုမိပဲဖြစ်ခဲ့ပြီးအမေရိကန်နဲ့ပြည်ပကလေးစိတ်တွေမှာဗယံမာရာအခြေအနေတွေဖြစ်ခဲ့တယ်လို့ဆန္ဒပြပွဲတွေကလည်းဖြစ်ခဲ့ပါဗျ။ဒီမိတ်ဟာမွတ်စလင်တွေကိုဘာသာရေးအခြေခံနဲ့ဥပဒေမဲ့ပြစ်မှတ်ထားခဲ့တယ်ဆိုပြီးအမိကိုဆိုင်းငံ့ထားဖို့ဖက်ဒရယ်တရားသူကြီးတွေကပြီးခဲ့တဲ့လမှာဆုံးဖြတ်ချက်ထုတ်ပြန်ထားပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ week ကနေတနင်္လာညဘက်သတင်းတွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ရဲ့အဖြစ်အမိခွဲအကူလုံခြံခံရပုံပေါ်တဲ့ဖြစ်ရနောက်ပိုင်းမြောက်ကိုရီးယားနဲ့မလေးရှားကြားတန်တမန်ရေးရာပိုးပြီးတင်းမာလာနေပါတယ်။ကင်ဂျွန်နမ်တည်ဆုံမှုအပေါ်ဘူးတွဲစုံစမ်းစစ်ဆေးဖို့မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးခန်ချိုးကတောင်းဆိုထားပြီးမလေးရှားရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုကိုသူတို့ပဲအနေနဲ့မယုံကြည်နိုင်ဘူးလို့သတင်းတော်တွေကပြောပါတယ်။မလေးရှားနိုင်ငံအနေနဲ့မြောက်ကိုရီးယားကိုအစိုးမြင်သဘောနဲ့ပုံဖော်စရာအကြောင်းမရှိဘဲစုံစမ်းစစ်ဆေးမှုရဲ့ဖြောင့်မတ်မှန်ကန်မှုအပေါ်လုံးဝစိတ်ချယုံကြည်တယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ပရာဇက်ကတုံ့ပြန်ပြောဆိုပါတယ်။ခင်ဂျုံနမ်ကိုရင်ခွဲစစ်ဆေးထားတဲ့ရလဒ်ကိုဗိုလ်ထူးနေအစောဆုံးထားပြီးထုတ်ပြန်ပေးနိုင်မယ်လို့မလေးရှားကျန်းမာရေးဝန်ကြီးကပြောပါတယ်။ခင်ဂျုံနမ်ရဲ့အလောင်းကိုပြန်ပေးဖို့နဲ့ရင်ခွဲစစ်ဆေးချိန်မှာမြောက်ကိုရီးယားတန်ယုံကကိုယ်စားလှယ်တဦးလာကြည့်ခွင့်ပြုဖို့မြောက်ကိုရီးယားကတောင်းဆိုတာကိုမလေးရှားတာဝန်ရှိသူတွေကပယ်ချပြီးတဲ့နောက်တန်မန်ကြီးကဝေဖန်ပြောဆိုတာပါ။အဲဒီနောက်မှာမလေးရှားနိုင်ငံသားရဲ့ဌာနကသူ့ကိုဒီကနေ့ဆင့်ခေါ်ပါတယ်။တမ်မတ်ကြီးရဲ့ဆူဆဲချက်တွေဟာအခြေမြင့်မရှိဘူးလို့မလေးရှားနိုင်ငံသားဌာနကပယ်ချပြီးမြောက်ကိုရီးယားဆိုင်ရာမလေးရှားတမ်မတ်ကြီးကိုပြန်ခေါ်ခဲ့ပါတယ်
။အီရန်နဲ့ဆီးရီးယားနိုင်ငံတွေကနေအာရှသားလက်နက်ကင်တွေမူရင်းတိုင်းမျိုးတွေကိုပြန်လာကြတာနဲ့အမျှအကြမ်းဖက်ဝါဒအနေနဲ့ပိုတိုးလာရတာကိုရင်ဆိုင်ဖို့အရှေ့တောင်အာရှဒေသအနေနဲ့ပြည်ပြည်စုံတဲ့ဒေသတွင်းအစီအစဉ်တစ်ခုရေးဆွဲလှုပ်ဆောင်ဖို့လိုတယ်လို့ကုလသမဂ္ဂကပြောပါတယ်။မူရင်းစေဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂယုံ UNODC ကအဲ့ဒါလို့ပြောလိုက်ကြပါဒေသအတွင်းမှာအစ္စလာမစ်အစွန်းရဝါဒီအုပ်စုတွေ၊ Al-Qaeda နဲ့ IS အစွန်းရအဖွဲ့ဝင်တွေလို့ဆိုသူတွေအကြားပူးပေါင်းဆောင်ရွက်မှုပိုများလာတာနဲ့အမျှကုလသမဂ္ဂကအခုလိုနှိုးဆော်လိုက်ကြပါ။အရှေ့တောင်အရှာနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်တာနဲ့ထောက်လိုင်းရေးသတင်းဖလှယ်တာတွေတိုးလာနေပေမဲ့အထူးသဖြင့်အရှေ့လယ်ပိုင်းဒေသကနေပြန်လာတဲ့လက်နက်ကိုင်တွေကိုရင်ဆိုင်ဖို့အပါအဝင်လှုပ်ဆောင်ချက်တွေဟာအစီအစဉ်တကျမဟုတ်တယ်လို့အကွဲကွဲအပြားပြားဖြစ်နေတယ်လို့ UNODC ရဲ့အရှာဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကပြောပါရယ်အာရှပစိဖိတ်ဒေသဟာမူရင်းတိုင်းပြည်တွေစီပြန်လာတဲ့ IS အဖွဲ့ဝင်တွေကတိုက်ခိုက်လာမဲ့အန်ဒီယန်နဲ့ပို့ပြီးတော့ရင်ဆိုင်လာနေရတယ်လို့ American Pacific ဒေသစစ်ဌာနချုပ်ရဲ့တက်မှုရေးတပ်ဗိုလ်ချုပ်ကြီး Harry Harris ကပြောထားပြီးတဲ့နောက် UNODC ရဲ့အခုနှိုးဆက်ချက်ထွက်လာတာပါရှင်
။ပါကစ္စတန်နဲ့အာဖဂန်နစ္စတန်အကြားနယ်စပ်မှာရဲတော်ကြတင်းမာနေကြတာကိုရှော့ချဖို့ကြိုးစားပုံရတဲ့အနေနဲ့ပြန်ပြီးတင်းမြတ်ရေးလေတံနဲ့ကြီးညာချက်တွေကိုထုတ်ပြန်ကြပါတယ်။ပါကစ္စတန်နိုင်ငံကမြို့ကြီးတွေမှာပြီးခဲ့တဲ့တနင်္ဘက်ကအကြမ်းဖက်ဝါဒီလူတွေတိုက်ခိုက်မှုတွေကိုအာဖဂန်နိုင်ငံတွင်းကနေကြံစီလှုပ်ဆောင်ခဲ့တယ်ဆိုတဲ့စွဲချက်တွေကြောင့်နိုင်ငံသားတင်းမာခဲ့တာပါ။ဂျမာအူအာရာဒါမှမဟုတ် JUA အဖွဲ့ရဲ့စခန်းတွေလို့အာဏာပိုင်တွေကဆိုတဲ့နေရာတွေကိုပြစ်မှတ်ထားပြီးပါကစ္စတန်တပ်တွေကနေဆက်ကြော်ပြီးအမြောက်တွေနဲ့ပစ်ပါတယ်။ JUA အဖွဲ့ဟာပါကစ္စတန်စံကျင်ရေးတာလီဘန်အဖွဲ့ကခွဲထွက်သွားတဲ့အဖွဲ့တစ်ခုဖြစ်ပြီးလူသေဆုံးတဲ့တိုက်ခိုက်မှုအများစုကိုလုပ်ခဲ့တယ်ဆိုပြီးတော့ပါကစ္စတန်ကနှိမ်နင်းတာပါ။ JUA ခေါင်းဆောင်တွေဟာအာဖဂန်နေဆက်ဒေသတွေမှာနေထိုင်နေပြီးပါကစ္စတန်နိုင်ငံပေါ်ဂျမ်းဖက်ဝါရာဆွဲတိုက်ခိုက်မှုတွေကိုကြံစီလှုပ်ဆောင်ခဲ့ကြတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကအခိုင်အမာပြောထားပါတယ်
။အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံအဖြစ်နဲ့အတူရှင်တွဲနေထိုင်ရေးအဖြစ်ဟာရဖို့အတွက်ဘယ်လောက်ပဲခက်သည့်ဖြစ်စေအရှေ့လယ်ပိုင်းဒေသနဲ့နှစ်ဖက်စလုံးကလူလူငြိမ်းငြိမ်းရေးနဲ့လုံခြုံရေးအတွက်တခုတည်းသောနိလန်ဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်လီဆန်လွန်းကဒီကနေ့ပြောဆိုလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့စင်ကာပူမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာစင်ကာပူဝန်ကြီးချုပ်ကအဲ့ဒီလိုပြောသွားတာပါ။နေတန်ယာဟူရဲ့အခုစင်ကာပူခီးစဉ်ဟာအစ္စရေးဝန်ကြီးချုပ်တူအနေနဲ့စင်ကာပူကိုသွားတဲ့ပထမဆုံးခီးစဉ်ဖြစ်ပါတယ်။အစ္စရေးနဲ့စင်ကာပူတို့ဟာ အဆင့်အများပြားမှာပူပေါင်းဆောင်ရွက်နေတဲ့တူညီတဲ့သဘောထားခံယူချက်တွေရှိပြီးတော့တီထွင်ဖန်တီးမှုရှိတဲ့နိုင်ငံတွေဖြစ်ကြတယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါရရှင်
Internet ဆွန်ဦးတီထွင်လုပ်ငန်းရှင် kim.com ကိုအမေရိကန်ပြည်ထောင်စုစီလွှဲပြောင်းပေးဖို့အရင်ချမှတ်ထားတဲ့တရားရုံးဆုံးဖြတ်ချက်ကိုနယူးဇီလန်တရားရုံးနောက်ထပ်တစ်ခုကအတည်ပြုလိုက်ပါတယ်။ Piracy လို့ခေါ်တဲ့ online ကနေခိုးယူမှုဆိုင်ရာရာဇဝတ်ကြောင်းဆွဲချက်တွေအတွက် kim.com ကိုအမေရိကန်ကလုရှိနေတာပါ။ Germany နိုင်ငံဘွား .com ဟာ internet ပေါ်မှာ file တွေမျှဝေလို့ရတဲ့ mega upload website ကိုတည်ထောင်သူပါ။မူပိုင်ခွင့်မှတ်ပုံတင်ထားတဲ့သတင်းတွေ၊ရုပ်ရှင်တွေနဲ့ရုပ်သံဇာတ်လမ်းတွေကိုတရားမဝင်ရယူထားသူတွေအနေနဲ့သူတို့မှာရှိတာတွေကိုဒီ site မှာငွေပေးပြီးသိမ်းဖို့အားပေးပြီးတော့ဒေါ်လာ195ဒန်းလောက်ရခဲ့တယ်လို့အမေရိကန်ဆိုရရှိနေတွေကပြောပါတယ်။အဲဒီလိုရကြောင့်မူပိုင်ခွင့်ရှိသူတွေအတွက်မူပိုင်ကြီးဒေါ်လာ3500ကျော်နှစ်နာခဲ့ရတယ်လို့ဆိုပါတယ်။2012ခုနှစ်မှာနယူးဇီလန်နိုင်ငံအော့ကလန်မြို့နာကသူ့ရဲ့အိမ်မှာရတက်ဖွဲ့ကရုပ်ရှင်ဇာတ်လမ်းဆန်ဆန်သူ့ကိုဝင်စီးပြီးတော့ဖမ်းခဲ့တာပါ။ .com နဲ့အပေါင်းပါသုံးဦးကိုအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးနိုင်တယ်လို့အောက်တရားရုံးတစ်ခုက2015ခုနှစ်ဒီဇင်ဘာလမှာဆုံးဖြတ်ခဲ့ပါတယ်။ဥပဒေမဲ့လိုရအတွက်ပူပေါင်းကြံစီမှုတရားမဝင်လုပ်ငန်းဖြင့်အသက်မွေးမှုငွေမဲခဝါချမှုတွေနဲ့အမေရိကန်ကသူတို့ကိုဆွဲချက်တင်ထားတာပါသူတို့လေးဦးစလုံးကတော့လူတွေကတရားမဝင်ရည်ရွယ်ချက်တွေနဲ့သူတို့ website ကိုအသုံးပြုတဲ့လိုရအတွက်သူတို့မှာတာဝန်မရှိဘူးလို့ညင်ထားပါတယ် SpaceX ပုဂ္ဂလိကအာကာသကုမ္ပဏီပိုင် Falcon 9တုံးယဉ်ကို Florida ပြည်နယ် Canaveral အငူမှာရှိတဲ့ Canadian အာကာသဌာနပြည်လျော်စခန်းကနေအောင်မြင်လွှတ်တင်လိုက်ပါတယ်အဝေးထင်း Dragon ကုန်တစ်တာယဉ်ကိုတည်သွားတဲ့ Falcon တုံးယဉ်ကိုတမိုင်းဝင် Pet 39A ပြည်လူစင်ကနေတနင်္လာနေ့ကလွှတ်တင်လိုက်တာပါခင်ဗျာ Direct from Washington The Voice of America The VOA
ထိတဲရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ Mac Kim Future တွေကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ကျွန်တော်တို့ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်ကြပါတယ်ချင်းပြည်နယ်မှာတဘာဝခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်အောင်ဦးစားပေးလှုပ်ဆောင်ဖို့ပြည်နယ်အစိုးရကိုသမ္မတကတိုက်တွန်းလိုက်ပါတယ်ချင်းပြည်နယ်တိုးတက်ဖို့အတွက်ချင်းတိုင်းရင်းသားတွေအနေနဲ့လက်တွဲညီညီပူးပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ဖွံ့ဖြိုးတိုးတက်မှုနှေးနေသေးတဲ့နေရာတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုဝင်လာနိုင်ဖို့ကာလသတ်မှတ်ချက်နဲ့အခွန်ကင်းလွတ်ခွင့်ပေးနိုင်ဖို့ကိုလည်းအစိုးရဘက်ကစီစဉ်နေတယ်လို့သမ္မတကပြောဆိုထားပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ VOA သတင်းတော့မတ်မီခါကသတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်တွင်းမှာတဘာဝခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့ဦးစားပေးလှုပ်ဆောင်ရန်ပြည်နယ်အစိုးရကိုသမ္မတကချင်းပြည်နယ်ခီးစဉ်အတွင်းမှာတိုက်တွန်းပြောဆိုခဲ့ပါတယ်
။ကျွန်တော်ဟိုအထူးသဖြင့်တမကြီးကတော့ဒီ REIT ကိုရောက်တဲ့အခါမှာဒီ REIT ကဟိုရရှိဖွံ့ဖြိုးတိုးတက်ရေးအထူးသဖြင့် Tourist Destination တခုဟို quality destination to ဖြစ်လာအောင်ဒါဆောင်ရွက်ဖို့အတွက်သူလမ်းညွှန်တာရှိပါတယ်။ main charge ဖြစ်တဲ့မှာတော့ဒီ REIT ကို tourism destination တခုဖြစ်အောင်ဆောင်ရွက်ဖို့ပေါ့နော်။ဒါဟိုပြောပါတယ်။ပြီးတော့မှဒီ Konusum နော် complete မြို့နယ်အတွင်းမှာရှိတဲ့ Konusum တောင်ကိုပတ်ဝန်းကျင်ကိုလည်းပဲဒါ tourism အတွက်ကကောက်မော်ဟိုအဆင့်မြင့်တင်ဆောင်ရွက်နိုင်ဖို့ကြိုးစားပါဆိုပြီးတော့ဟို main charge ရှိပါတယ်ခင်ဗျ။
သမရရဲ့ညွှန်ကြားမှုသမရရဲ့တိုက်တွန်းမှုတွေနဲ့ပတ်သက်ပြီးချင်းပြည်နယ်လျှက်စစ်နယ်စစ်မှုလက်မှုဝန်ကြီးဆလိုင်းအိုင်ဇက်ခင်ကအခုလိုပြောခဲ့တာဖြစ်ပါတယ်ဒီလိုတဘာဝခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့တိုက်တွန်းခဲ့တာနဲ့ပတ်သက်ပြီးသက်ဆိုင်ရာပြည်နယ်အစိုးရဘက်ကလည်းဒေသဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ဖို့စီစဉ်နေတာတွေကိုတင်ပြခဲ့တယ်လို့ဝန်ကြီးကတော့ပြောပါတယ်ချင်းပြည်နယ်အစိုးရဘက်ကလှုပ်ဆောင်ဖို့စီစဉ်နေတဲ့တဘာဝခရီးသွားလုပ်ငန်းအပြင်အခြားဖွံ့ဖြိုးတိုးတက်ဖို့လုပ်နေတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဝင်းကြီးစလိုက်အိုက်ဇက်ခင်ကအခုလိုပြောပြခဲ့ပါသေးတယ်
။ကျွန်တော်ဒီ Konusum နော် National Park ပေါ့နော်ဒီ Complete Mint Konusum National Park အတွင်းမှာ Ecotourism တို့ညဆောင်ရွက်နေဖို့အတွက်စီစဉ်ဆောင်ရွက်ထားတာရှိတယ်လို့ Re ပါဝင်နော်ဒီပဲကျွန်တော်ချင်းပြည်နယ်မြောက်ပိုင်းဒီ Destination Site တွေဖွင့်ပို့ရှိပါတယ်။နောက်ဒီချင်းပြည်နယ်တောင်ပိုင်းဆုံးမှာဆိုလို့ရှိရင်ပလဲဝမြို့နယ်မှာရှိတဲ့ကင်းဘိုတောင်ပေါ့နော်ပတ်ဝန်းကျင်မှာလည်းပဲ wildlife conservation sanctuary မှာကျွန်တော်ဒီ ecotourism တို့ချက်ဆောင်ရွက်နေဖို့တွေ့တဲ့ကျွန်တော်ပြင်ဆင်ဆောင်ရွက်ထားတာရှိပါတယ်ဆိုတော့ကျွန်တော်ချင်းပြည်နယ်မှာ coffee ဆိုလို့ရှိရင်တချင်းဘက်မှာထွက်တဲ့ coffee ဆိုလို့ရှိရင်အမတန် quality ကောင်းပါတယ်နောက်ကျွန်တော်ဒီ mintak complex မှာထွက်တဲ့ top of the hill မတန်ကောင်းပါတယ် quantity လည်းရှိတယ် quality လည်းရှိပါတယ်ဆိုတော့အဲ့ဒီအတွက်ကြောင့်ကျွန်တော်ကတော့ဒီ tourism အပြင်ဒီ eco based industry ကိုကျွန်တော်တိုးတက်တော့ဘုံအောင်ဆောင်ရွက်ဖို့ဆိုရတာပေါ့လေဒါလို့ရှိပါတယ
်ဒီကနေ့ဟာ 69နှစ်မြောက်ချင်းမျိုးသားနေလေဖြစ်ပါတယ်ချင်းမျိုးသားနေနဲ့ပတ်သက်ပြီးသမရကချင်းပြည်နယ်ကိုတဝင်လွှာပေးပို့ခဲ့ပါသေးတယ်ဒီလိုပေးပို့တာမှာသမရကချင်းပြည်နယ်တိုးတက်ဖို့အတွက်အစိုးရနဲ့အတူချင်းတိုင်းရင်းသားတွေအနေနဲ့လက်တွဲညီညီပူးပေါင်းဆောင်ရွက်ပေးကြဖို့တိုက်တွန်းထားတာလည်းပါဝင်ပါတယ်သမရာကြီးရဲ့ချင်းပြည်နယ်ခရီးစဉ်ချင်းပြည်နယ်တိုးတက်ရေးအတွက်လှုပ်ဆောင်ပေးဖို့စီစဉ်ဆောင်ရွက်လာမှုနဲ့တဘာဝခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့တိုက်တွန်းခဲ့တာတွေနဲ့ပတ်သက်လို့ချင်းတိုင်းရင်းသားတွေဘက်ကတော့သမရာရဲ့လှုပ်ဆောင်မှုအပေါ်ကြိုဆိုလိုက်ကြပါတယ်ဒီကနေ့ချင်းမျိုးသားနေနဲ့ပတ်သက်လို့သမရာကြီးပြောခဲ့တဲ့တဝင်လွားချင်းပြည်နယ်တိုးတက်ဖို့အတွက်သမရာကြီးရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ချင်းတိုင်းရင်းသားဒေါက်တာဆလိုင်းလျံမုံစာခေါင်ကတော့အခုလိုမြင်ပါတယ
်ကျွန်တော်တို့ချင်းမျိုးသားနေကိုနာဝတနာဖာစီဆိုရခဲ့တုံးကလည်းကျွန်တော်တို့ကျင်ပါခွင့်မရဘူး။ဘူတုံးကလည်းချင်းမျိုးသားနေကိုချင်းပြည်နေနေဖြစ်နေပြောမယ်စတဲ့အပြင်မျိုးမျိုးကျွန်တော်တို့ဟိုဖိနှိပ်မှုတွေချုပ်ချယ်မှုတွေခံရတဲ့အားတွေရှိခဲ့တယ်။အဲ့ဒီသူချင်းနေမျိုးကနေပြီးတော့ကိုယ်နိုင်ငံတော်သမ္မတကြီးကိုတိုင်ကျွန်တော်တို့ရဲ့ပွေးမှလာတဲ့တယ်ဆိုတာတော့ဒါကျွန်တော်တို့ချင်းလူမျိုးတွေအစ်တမအကူကြီးဝန်တာဆက်ပေါင်းပါလေ။နောက်တော့နိုင်ငံတော်သမ္မတအနေနဲ့ဒီလိုဝန်ကြားပေးတယ်လူလုံးတင်တယ်ဆိုပြီးတော့ဆောင်ရွက်ပေးနေတဲ့ဟာတွေကကျွန်တော်တို့အနေနဲ့အများကြီးဝမ်းသာပါတယ်သူလည်းကျေးဇူးပါတယ်သူဝင်ကြတဲ့အချိန်အစိုးရလည်းပဲလက်ရှိဆောင်ရွက်ပေးလိုက်တယ်လို့ကျွန်တော်မျှော်လင့်ပါတယ
်သမရာကြီးရဲ့ချင်းပြည်နယ်ခီးစဉ်မှာဖွံ့ဖြိုးတိုးတက်မှုနှေးနေတဲ့နေရာတွေအတွက်နိုင်ငံသားချင်းနှီးမြှုပ်နှံမှုတွေပုံမဝင်လာနိုင်ဖို့ကာလတတ်မှတ်ချက်နဲ့အခွန်ကင်းလွတ်ခွင့်တွေပေးနိုင်ဖို့အတွက်လည်းအစိုးရဘက်ကစီစဉ်နေတယ်လို့ပြောဆိုခဲ့တာမျိုးတွေရှိခဲ့ပါတယ်ဒီလိုဖွံ့ဖြိုးတိုးတက်ဖို့နှေးကွေးနေတဲ့ဒေသတွေထဲမှာချင်းပြည်နယ်ကလည်းတစ်ခုအပါဝင်ဖြစ်ပါတယ်ရှင်
။မိခရဲ့တရင်ပြပုချက်ကိုနားဆင်ရအပြီးမှာတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းတင်ပြခြင်းပါတယ်။အကြမ်းဖက်မှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစီးရီးအရနိုင်မြေရှင်းလင်းရေးလှုပ်ဆောင်မှုတွေကိုရပ်တန့်လိုက်ပြီးနောက်ဒေသခံတွေနိုင်မြေတွင်ပြန်လည်ဝင်ရောက်နေထိုင်ရေးကိုစီစစ်ဆောင်ရွက်သွားမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောကြပါတယ်။အထူးသဖြင့်တော့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးသွားကြတယ်ဆိုတဲ့ဒုက္ခသည်တွေပြန်လည်ဝင်ရောက်နေထိုင်မှုကိစ္စမှာနှစ်ဖက်နိုင်ငံတာဝန်ရှိသူတွေကြားစီးစစ်ညှိနှိုင်းဆောင်ရွက်သွားမယ့်အခြေအနေမှာရှိနေပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့ကိုထက်အောင်ကပြောပြမှာပါ
။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တောဒေသမှာလီလာတာဆောင်ရွက်ခဲ့တဲ့စစ်တပ်ရဲ့နေမြေရှင်းလင်းဆောင်ရွက်မှုတွေကိုရပ်တန့်လိုက်ပြီးလို့ပြီးခဲ့တဲ့သတင်းပတ်အတွင်းကအစိုးရကကြေညာခဲ့တာပါ။ဒါကြောင့်လည်းအကြမ်းဖက်မှုတွေနဲ့ဆစ်စင်ယူတွေကြောင့်ရှောင်တိန်နေထိုင်ရသူတွေနေရပြန်လာရေးကိစ္စဟာဒုတိယအရေးပါလာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်ရှိနေတဲ့ဆိုတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်လာရေးကိစ္စကိုတော့ဆစ်စစ်ပြီးမှလက်ခံမှာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူဦးစော်ထေက VOA ကိုပြောပါတယ်
။ပြန်လာတာတော့သူအဲ့မှာဒီမှာနေတဲ့အခွားရပါ냐ရှိရဆိုရင်ကျွန်တော်တို့ကဆစ်စစ်ပြီးလက်ခံပေးဖို့တာဝန်ရှိတယ်။သို့တော့ကုလားတဲ့အတိုင်းဒီမှာနေတဲ့လူတွေကျွန်တော်တို့အဲ့မှာဆက်တင်စင်းစရာတွေရရှိတယ်အဲ့ဒါတွေရတော့လက်ခံပေးလို့ရတယ်။နောက်တစ်ချက်ကကျွန်တော်တို့ပြောတာကအဲ့ဒီမှာရောက်နေတယ်ကျွန်တော်တို့မြန်မာဘက်ကမွတ်စလင်တွေရှိတယ်ဆိုရင်လည်းကျွန်တော်တို့စီစစ်ပြီးပြန်ပြီးတော့ယူမယ်ဒီတိုင်းတော့ကျွန်တော်တို့ကမြန်မာလာတဲ့လူပါဆိုတော့ကျွန်တော်တို့ကတော့ဟိုလိုလို့ဆောင်မရဘူးစီစစ်ပြီးတော့စီစစ်မှုတော့လုပ်အောင်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မွတ်စလင်အတိုင်းအဝန်ဒုက္ခသည်တထောင်နီးပါးဟာမြန်မာပြည်တွင်းကိုပြန်လည်ရောက်ရှိလာတယ်လို့ဒီရက်ပိုင်းအတွင်းသတင်းတွေထွက်ပေါ်နေပေမလို့ရခိုင်ပြည်နယ်အစိုးရကကောပြည်ထောင်စုအစိုးရကပါဒါကိုအတိမပြုပါဘူး။မောက်တော်ဒေသတွင်းပြီးခဲ့တဲ့နှစ်အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်9000နီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုခိုးအောင်ရောက်ရှိလာပြီးတော့တောင်ကနန်းအချို့ဟာနေမြေတွင်းလှည့်လည်ရှောင်တိတ်နေရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ခဲ့ပါတယ်။မြန်မာဘက်ကတော့ဒီလူတွေအားလုံးဟာမြန်မာနိုင်ငံကဟုတ်မဟုတ်ဆိုတာကိုတော့မြန်မာတာဝန်ရှိသူတွေကအတိမပြုသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုတောင်းရောက်လေ့လာခဲ့တဲ့ရခိုင်အကြံပေးကော်မရှင်ကအဖွဲ့ဝင်ဦးအေးလွန်ကတော့အဲ့ဒီကဒုက္ခသည်အတော်များများဟာမြန်မာနိုင်ငံကနေထိုင်ခွင့်အထောက်အထားတွေကန့်ဆောင်တာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လို့အရေးအတွက်အတိအကျကိုတော့ခန့်မှန်းနိုင်ခြင်းမရှိသေးပါဘူးအဲ့ဒီကဒုက္ခသည်တွေအနေနဲ့နေမြေအေးချမ်းတာယာမှုရှိရဲမြန်မာပြည်တွင်းကိုပြန်လာဖို့ဆန္ဒရှိကြတယ်လို့လည်းဦးအေးလွန်ကပြောပါတယ်ဒုက္ခသည်တွေနေရပြန်လာဖို့အရေးမှလည်းနှစ်နိုင်ငံအစိုးရကြားညှိနှိုင်းဆွေးနွေးဖို့လိုတယ်လို့သူကဆိုပါတယ
်အဲသူတို့ကတော့သူတို့တိုင်းပြည်သူတို့ပြန်ကျင်တယ်ဆိုတာတော့ပြောတယ်သို့တော်လည်းပဲအချိန်လေးတည်ငြိမ်အေးချမ်းမှလူအခွင့်အရေးအပြေးအဝါရမှပြန်မယ်အဲ့လိုပြောပါတယ်ပြန်လာကျင်တယ်ဆိုသည့်တိုင်အောင်နှစ်နိုင်ငံဆွေးနွေးညှိနှိုင်းပြီးမှလုပ်ရမယ်လေတန်တမာနီလာနေရှိတယ်အဲ့ဒါတွေနဲ့လုပ်ပြီးတော့မှပဲလုပ်လို့ရမှာပဲနှစ်ဖက်အစိုးရကစီစဉ်ရမယ်လေ
ပြီးခဲ့တဲ့အောက်တိုဘာလအတွင်းဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့စစ်စင်ရေးအတွင်းမှာမူဆလင်ဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဆူဆူဝါးဝါးရှိခဲ့တယ်ဆိုပြီးကုလသမဂ္ဂကရောနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပါမြန်မာအာဏာပိုင်တွေကိုပြစ်တင်ဝေဖန်ခဲ့ကြပါတယ်။ဒီအတွက်လည်းမြန်မာဘက်ကစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတော့တကယ်လို့ဒီလိုချိုးဖောက်မှုတွေရှိခဲ့တယ်ဆိုတာအထောက်အထားခိုင်မာရင်အရေးယူသွားမယ်လို့မြန်မာအာဏာပိုင်တွေကတုံ့ပြန်ထားပါတယ်ခင်ဗျာ
။ဖီဝီသတင်းတော်ကိုထက်အောင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ဘင်္ဂသာများအဖွဲ့ချုပ်ဝင်မြင်းချံဒီဂရီကောလိပ်စဒုထနှင့်ကျောင်းသားတို့ကိုအပြင်ရက်ွက်ထဲမှရန်ဖြစ်လို့ဆိုပြီးကျောင်းကထုတ်ပစ်လိုက်တဲ့ကိစ္စကိုမကျေနပ်တာကြောင့်ဘင်္ဂသာများအဖွဲ့ချုပ်ကဥဆောင်ပြီးမြင်းချံဒီဂရီကောလိပ်ထဲမှဒီကနေ့ဆန္ဒပြခဲ့ကြပါတယ်ဒီအခြေအနေကိုတော့ VOA သတင်းတော့မအေးမာကတင်ပြมาဖြစ်ပါတယ
်မြင်းချံဒီဂရီကောလိပ်ကဘင်္ဂသာများအဖွဲ့ချုပ်ရဲ့တွဲဖက်အထွေထွေတွင်မှုဖြစ်တဲ့ကိုခိုင်မြဲဆန်ကိုကျောင်းပြင်ပမှာရန်ဖြစ်တာကြောင့်ဆိုပြီးကျောင်းအုပ်ကြီးကကျောင်းထုတ်ပစ်လိုက်တာကိုမကျေနပ်ခဲ့တဲ့အတွက်မြင်းချံဒီဂရီကောလိပ်ကကျောင်းသားတရားခန့်ဟာဖေဖော်ဝါရီလ20ရက်နေ့မှာဆန္ဒပြခဲ့ကြတာပါမြင်းချံဒီဂရီကောလိပ်ဘက္ကတများအဖွဲ့ချုပ်ရဲ့အထွေထွေတွင်းရေးမှူးကိုပိုင်ဘိုကတော့ဆန္ဒပြရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်ကျောင်းသားတက္ကသိုလ်အဖွဲ့ဝင်ကျောင်းသားတယောက်ကျောင်းပြင်ပမှာအပြင်လူနဲ့ခရံဖြစ်သွားတယ်ဆိုပြီးတော့ကျောင်းအုပ်ကြီးကနေပြီးတော့ကျောင်းထုတ်လိုက်တာအဲ့ဒီပုံမှာကျွန်တော်တို့ကမကျေနပ်လို့ဒီနေ့ဆန္ဒပြရတာပါကျောင်းမှာရည်ပြစ်လို့သူ့လာတိုင်းလည်းသူကကြောက်ထုတ်တယ်လို့ပြောတယ်။ကျောင်းဒီဥပဒေကိုသူတို့မသိအောင်လို့ပြောကြတော့ငါကျောင်းငါကျောင်းမှာငါထုတ်ချင်လို့ဥပဒေထုတ်လို့ရတယ်ဆိုပြီးတော့သူတို့ကအဲ့လိုပြောလိုက်တယ်။ကိုခိုင်ရင်းလာဆိုတာကျောင်းတက်လာတဲ့ကာလတချို့မှာဒီဓာတ်ရိုက်ပိုင်းဆိုင်ရာပြစ်မှုတစ်စုံတရာမရှိရနဲ့ဒီတစ်ချိန်တစ်ခါသာလေကျောင်းမြင်မှာအပြေလူနဲ့ရည်ပြစ်တာကိုကျောင်းထုတ်လိုက်တဲ့တချို့မှာသူတို့ကလည်းမတရားဘူးလို့ထင်တယ်ကျွန်တော်ဆန္ဒပြတာ။ကျောင်းသားအင်အားတော့တရားလို့ရှိရင်များပဲ။တို့တော့မများပါဘူး။ကျောင်းရှိမှဆန္ဒပြကြတာ။မင်းပြီလေ။ပြီးရင်ကျွန်တော်တမက်ကကျောင်းသားမလို့မင်းပြီလေကျွန်တော်တို့ထင်လို့ပေါ့
။အရင်တုန်းကလည်းကျောင်းသားနဲ့အရက်သားတွေကျောင်းပြင်ပမှာဖြစ်တဲ့ပြဿနာတွေပေါ်ပေါက်ခဲ့ပြီးမဲ့အရေးယူတာတွေမရှိခဲ့ဘူးလို့လည်းဆက်ပြောသွားပါတယ်
။ကျွန်တော်တို့မြင်းရီယိုလေးဆက်ပြီးကျောင်းနဲ့တကဆိုကျောင်းသုံးယောက်ပြောင်းနေပေါ့။ဥမောင်မောင်အရင်ကဥကုကုမြင်းအခုဥထွန်းလိုက်ဆိုပြီးတော့ဒီဥမောင်မောင်လက်ထက်သုံးအောင်ဆိုလို့ရှိရင်ပြင်ပမှာကျောင်းသားတွေနဲ့အကြီးလူဖြစ်တာတော့မှသူကျောင်းသားထောင်ချက်မခံနိုင်ဘူးဆိုပြီးအဲ့ကျောင်းတော်သွားခေါ်ချေကြအောင်ကျွန်တော်အဲ့လိုကကျွန်တော်ကျောင်းသားတွေကိုကာဝယ်ပေးခဲ့ပ
ါဒီကိစ္စနဲ့ပတ်သက်လို့မြင်းညံဒီဂရီကောလိပ်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကျောင်းသားတွေဆန္ဒပြတာနဲ့ပတ်သက်လို့တော့အာဏာပိုင်တွေဘက်ကတစုံတရာပြောကြားတာတွေနှိမ့်နိုင်တာတွေတော့မရှိသေးဘူးလို့ဆိုပါတယ်လွန်ခဲ့တဲ့2015ခုနှစ်လောက်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ခရီးရှည်ချီတက်တဲ့ကျောင်းသားတပိတ်စစ်ကြောင်းလာစဉ်တုန်းကတော့မြင်းညံဒီဂရီကောလိပ်ထဲမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒါဟာနောက်ထပ်ဆန္ဒပြပွဲထပ်မံဖြစ်ပွားခဲ့တာဖြစ်ပါတယ
်သောဒရှင်များရှင်မြန်မာနိုင်ငံမှာ NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတနှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကိုတရားရေးဆိုင်ရာပုဂ္ဂိုလ်တွေမြမအရေးလေးလာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်။တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘလို့အခက်အခဲအကျက်အတဲတွေနဲ့ရင်ဆိုင်နေရပါသလဲ။ဘယ်ပိုင်းတွေမှာအဓိကအားနည်းချက်တွေရှိနေပါသလဲ။စသည်အားဖြင့်အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါကိုဆွေးနွေးခြင်းနာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်
မနက်ဖြန်အင်ကာည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့နိုင်ငံတကာသတင်းလှော်တဲ့ဘက်ကိုတင်ဆက်ပါမယ်အီရတ်နဲ့စီးရီးယားနိုင်ငံတို့ကအာရှဒေသတိုက်ခိုက်ရေးသမားတွေထားနေပြန်လာနေကြကြောက်အရှိတောင်အာရှဒေသမှာအစွန်းရောက်အကြမ်းဖက်ချင်းချောက်မှုတွေများလာနေတာကိုကင်တွယ်နိုင်ဖို့ဒေသတွင်းမှာကျေပြန့်ထိမိတဲ့အစီအစဉ်တစ်ခုရှိဖို့လိုအပ်နေပြီလို့ကုလသမဂ္ဂကပြောကြပါတယ်ဒေသတွင်းမှာအယ်ခိုင်ဒါနဲ့ IS အဖွဲ့ဝင်တွေလို့ဆိုသူတွေအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့အစည်းတွေကြားဒီပူးပေါင်းဆောင်ရွက်မှုတွေအပေါ်မှာစိုးရိမ်ချက်တွေရှိလာပြီးတော့ဒီကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးရုံး UNODC ကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ Rome Campaign ရဲ့သတင်းလွှာကိုတော့မတ်တင်ကြီးထိုက်ကတင်ပြมาဖြစ်ပါတယ်။
ရှိတောင်အာရှနိုင်ငံတွေဟာပူးပေါင်းဆောင်ရွက်မှုနဲ့ထောက်လန်းရေးအချက်အလက်မျှဝေခြင်းတို့မှာတိုးတက်လာပြီမဲ့လဲလက်တွေ့ဆောင်ရွက်မှုတွေကတော့အစီအစဉ်တကျမဟုတ်ဘဲကြုံရကြပန်းဖြစ်နေတယ်လို့ကုလသမဂ္ဂမူရင်စေဝါနဲ့ရာဇဝတ်မှုတိုက်ဖြစ်ရေးယုံ UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ်ဂျယ်ရမီဒေါက်ဂလတ်ကပြောဆိုပါတယ်အထူးသဖြင့်အရှေ့လဲပိုင်းဒေသကပြန်လာနေတဲ့တိုက်ခိုက်ရေးသမားတွေကိုကင်တွယ်တဲ့နေရာမှာအစီအစဉ်တကျမဖြစ်သေးတာလို့လည်းသူကပြောပါတယ
် And the region itself doesn't have a strategy to deal with that there's some kind of
ဒေသတွင်းမှာဒီပါတိုက်ခိုက်ရေးသမားတွေကိုကင်တွယ်နိုင်မယ့်မာဗျူဟာမရှိပါဘူးအမျိုးသားအစ်မာဗျူဟာတွေအတိုင်းအတာတစ်ခုတည်းရှိပေမဲ့လည်းဒေသတစ်လောမှာတော့ဒီမာဗျူဟာတွေကလိုက်လျောညီထွေမရှိပါဘူးနောက်ပြီးတော့ဒေသတစ်ခုလုံးအနေနဲ့ဒီအခြေအနေကိုကင်တွယ်နိုင်မယ့်မာဗျူဟာတရားမရှိပါဘူ
းအရှေ့အလဲပိုင်းဒေသမှာအာရှတိုက်သားတိုက်ခိုက်ရေးသမားတစ်ထောင်လောက်ရှိမယ်လို့သုံးသပ်သူတို့ကခန့်မှန်းပါတယ်ပြီးခဲ့တဲ့နှစ်အတွင်းအင်ဒိုနီးရှားနိုင်ငံမှာအချမ်းဖက်သမားတွေအဖြစ်ဖမ်းဆီးခဲ့သူတည်ဆုံးခဲ့သူပေါင်း190အထိရှိခဲ့ပြီးဒီရေအတွက်ကနှစ်ဆဖြစ်လာလားလို့ UNODC ကပြောပါတယ်2016ခုနှစ်ဇန်နဝါရီလတည်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပထမဆုံးအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ရဲ့တိုက်ခိုက်မှုလို့ဆိုရဲအသေးခံဘုံးဖောက်ခွဲမှုကြောင့်တိုက်ခိုက်သူ၄ဦးနဲ့အရက်သား၄ဦးတည်ဆုံးခဲ့ပါတယ်ဇူလိုင်လမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ IS2 ရဲ့တိုက်ခတ်မှုကြောင့်လူ20ကျော်တေဆုံးခဲ့ရပြန်ပါတယ်။ဇူလိုင်လထဲမှာပဲမလေးရှားနိုင်ငံကွာလာလမ်ပူမှာဘုံးခွဲတိုက်ခိုက်ခံရပြီးလူ10ဦးထိခိုက်ဒဏ်ရာရပါတယ်။မလေးရှားဆိုရကဒီအချမ်းဖတ်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးလိုက်တဲ့15ဦးထဲမှာရဲဝင်တန်း2ဦးလည်းပါဝင်ခဲ့တာပါ။ဆီးရီးယားနိုင်ငံကမလေးရှားနိုင်ငံသား IS အဖွဲ့ဝင်မူဟာမက်ဝန်ဒီမူဟာမက် GD ရဲ့ညွှန်ကြားချက်နဲ့တိုက်ခိုက်တာဖြစ်တယ်လို့မလေးရှားအာဏာပိုင်တို့ကဆွဆွဲပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတို့မှာထိုးစစ်တွေနဲ့ရင်ဆိုင်လာရတဲ့အတွက်အရှေ့တောင်အာရှဒေသက IS တိုက်ခိုက်ရေးသမားတွေဌာနေပြန်လာမဲ့ဘက်ကိုဥတီလာစေတယ်လို့ထိုင်းနိုင်ငံချူလာလန်ကွန်တက်တို့ကနိုင်ငံရေးသိပ္ပံပညာရှင်တီထီနန်ပွန်ဆူဟီရက်ကပြောပါတယ်။
They will start to conduct their operations elsewhere. Some of this will be kind of...
နေရာမရွေးတိုက်ခိုက်လာနိုင်ပါလေ။ကိုတူကိုထတကူကြီးတိုက်ခိုက်တဲ့ပုံစံမျိုးတွေပိုတွေ့လာရနိုင်ပါလေ။တစ်ချိန်တည်းမှာပဲအဖွဲ့အစည်းရှိတဲ့တိုက်ခိုက်ရေးသမားတွေကလည်းသူတို့နိုင်ငံတွေကိုပြန်လာကြမှာပါ။ဒါကြောင့်အရှိတောင်အရှာဒေသအနေနဲ့ရှေ့လျှောက်အကြမ်းဖက်တိုက်ခိုက်ခံရနိုင်ကြတဲ့အပေါ်အစင်သင့်ကင်တွယ်နိုင်မှုပြင်ဆင်ကြရမှာပါ။
အရှိတောင်အရှာဒေသအနေနဲ့လွန်ခဲ့တဲ့ဆယ်စုနှစ်တခုကျော်ကအစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ဂျမာအစ္စလာမီးယားအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုချေမုံကင်တွယ်ခဲ့ရတဲ့အတွေ့အကြုံတွေကိုပြန်ပြီးအသုံးချဖို့လိုအပ်တယ်လို့လဲတီထီနာပွန်ဆူဟီယက်ကပြောပါတယ်။2002ခုနှစ်မှာအင်ဒိုနီးရှားဘာလီကျွန်းဘုံးခွက်တိုက်ခိုက်မှုအတွင်းလူပေါင်း200ကျော်တေဆုံးခဲ့ရမှုအပါအဝင်ဂျမာအစ္စလာမီးယားအဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်အရှေ့တောင်အာရှဒေသတွင်တုန်လှုပ်ခြောက်ခြားခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်မှာတော့အရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်မှုအသစ်ကွဲပြားတဲ့အကျိုးစီးပွားတွေနဲ့ပိုပြီးခြားနားလာနေတာကြောင့်အရှေ့တောင်အာရှဒေသအနေနဲ့ဒီဒီချိန်မှာဘလို့ဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားစရာကောင်းပါတယ်လို့လဲနိုင်ငံရေးသိပ္ပံပညာရှင်တီထီနန်ပွန်ဆူဟီယက်ကပြောပါတယ်။ဆာယစ်စရာလူအခွင့်ရေးရှင်နေဘင်ဂျမင်ဇဝါစကီကလည်းဒေသတွင်ပူးပေါင်းဆောင်ရွက်မှုမှာအခက်အခဲရှိလာနိုင်တယ်ဆိုတဲ့အပေါ်မှာသဘောတူပါတယ်။
It's going to be difficult for Southeast Asian countries to come up with
ISIS ပြဿနာကအစ်စ်ဖြစ်လေတော့အာဆီယံ၈နိုင်ငံစလုံးအနေနဲ့တူညီတဲ့ဘုံမူဝါဒတရရဖို့တော့ခက်ပါအောင်မယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာအခြေစိုက်မူဝါဒရေးရာသုံးသပ်ရေးအဖွဲ့ကြီးရဲ့2016ခုနှစ်အစည်းအဝေးခန်းစာမှာတော့အရှေ့တောင်အာရှဒေသပင်လယ်ပြင်အတွင်းအစွန်းရောက်တဲ့ခြားမှာ ISIS ကိုထောက်ခံမှုပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မာလာတယ်လို့ထောက်ပြပြီးလုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နိုင်ငံပြင်ပကအဖွဲ့အစည်းတွေကိုအရင်ကထက်ပိုပြီးသိရှိထားဖို့အရေးကြီးလာနေတယ်လို့ထောက်ပြပါဗျ။ဖိလစ်ပိုင်ကမန္တနာအိုဒေတာကိုအထူးအာရုံစိုက်ဖို့လိုအပ်ပြီးအထူးသဖြင့် IS အဖွဲ့ကိုလိုလားတဲ့ဒေတာရင်းကဂျိတ်ဆက်အဖွဲ့တွေကြမှာဖြစ်တယ်လို့လည်းအစင်ခန်စာမှာဖော်ပြထားပါတယ်ရှင်
။မတ်တင်ထိုက်ပြောပြခဲ့တာပါ။ VOA ကနေထုတ်လွှင့်တာဒီမှန်သမျှဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့တယ်လီဖုန်းနံပါတ်1-232-382-555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ VOA ကိုစာတိုက်ကတဆင့်စာရေးသားဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ BOA ရဲ့တင်းနာနေညပြတ်အစီအစဉ်တွေကိုည10နာရီလိုင်းနံမီတာ25 kilohertz 11965လိုင်းနံမီတာ32 kilohertz 9323လိုင်းနံမီတာ52 kilohertz 585ရူကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
တခါတလေကိုလို့ဆောင်တဲ့လုံဆောင်မှုတွေကိုသူကအသိမပြုဘူးမမြင်ဘူးဆိုတဲ့ခံစားချက်မျိုးတွေလည်းခံစားရတတ်ပါတယ်။တကယ်တော့ကိုလူတွေကအသိမပြုဘူးမပြုဘူးကိုလို့ရတဲ့လူကိုကိုအာရုံစိုက်ပြီးရောအမှားရင်းနဲ့တကယ်မင်းအောင်လုပ်မယ်လို့ပဲ
သူယုံကြည်ရကဏ္ဍအစီအစဉ်တင်ဆက်တဲ့အခါမှာလူငယ်အနုပညာရှင်မအေးဒီပါနိုင်ရဲ့အမြင်တွေကိုနောက်ပိုင်းမှာကြားမှာပါအခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အလှည့်ရောက်လာပါပြီခင်ဗျာဆွီဒင်နိုင်ငံစူပါမတ်ကတ်ကုမ္ပဏီကြီးတစ်ခုဟာအသီးအနှံတွေတမျိုးကျတစ်စိတ်နဲ့ပြုလုပ်ထားတဲ့ဒီအကြောင်းကိုတင်ဆက်ခင်မှာကျွန်တော်တို့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းပြောပြအောင်မှာဖြစ်ပါတယ်ထိုင်ဝမ်ကနေစင်ကာပူအထိရှည်လျားတဲ့တောင်တရုတ်ပင်လယ်တစ်လျှောက်95ရာခိုင်နှုန်းဟာတမန်အရသူတို့ပိုင်ဆိုင်တယ်ဆိုပြီးတရုတ်နိုင်ငံကပြောဆိုထားပါတယ်ဒီလိုတောင်တရုတ်ပင်လယ်ပြင်တွင်းကနေရေနေသရဝါတွေပေါများလာတဲ့ကျွန်းစုတွေရေသူပိုင်ကိုပိုင်အငင်းပွားနေတဲ့နိုင်ငံ6ခုအထိရှိပြီးရေအောက်ကတယန်ဇာရတွေနဲ့ရေချောင်းသွားလာရေလမ်းကြောင်းအတွက်အငင်းပွားနေတာပါဒီထဲမှာတရုတ်နဲ့ဗီယက်နမ်ကကျွန်းစုတွေအရင်နဲ့ပတ်သက်ပြီးညှိညိနှိုင်းနှိုင်းဆောင်ရွက်လာတာတွေ့ရပါတယ်Ralph Jennings ရဲ့သတင်းကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ်
။ဗီယက်နမ်ဆိုရအနေနဲ့တရုတ်ဆိုရနဲ့ရေရှည်ဆက်ဆံရေးပြည်လဲဖို့ကြိုးပမ်းလိုတယ်ဆိုရင်တော့ Paracels ဒါမှမဟုတ် Spratly ကျွန်းစုတွေအရင်နဲ့ပတ်သက်ပြီးဆင်းဆက်ဆွေးနွေးအဖြစ်ရှာဖို့နည်းလမ်းကိုအသုံးပြုသွားနိုင်ပါတယ်။နိုင်ငံတွေရဲ့စစ်အင်အားကိုသူတေသနာပြုလုပ်ထားတဲ့ globalfirepower.com မှာတော့တရုတ်နိုင်ငံဟာစီးရေးမှာကမ္ဘာတတိယအင်အားအကြီးမားဆုံးနိုင်ငံဖြစ်ပြီးဗီယက်နမ်ကတော့နံပါတ်18နေရာမှာရှိတယ်လို့ဖော်ပြထားပါတယ်။ဟိုချီမင်းမြို့ကနိုင်ငံတကာစီးပွားရေးဆိုင်ရာအကြံပေးအော်စကာမက်ဆန်စကာ
အနည်းဆုံးဘသူတွေနဲ့စကားပြောဖို့လိုမလဲဆိုတာကိုသူတို့သိပါတယ်။အဲ့ဒီနိုင်ငံတနိုင်ငံနဲ့ရှိပါတယ်။တနည်းအားဖြင့်သူတို့ဟာအရင်ခြားနိုင်ငံတွေပါ။ဗီယက်နမ်အတွက်တခုတည်းသောနီးလန်းကတော့တန်တမန်နီးလန်းမှာတရုတ်ရဲ့စီးရေးစွမ်းရည်ကိုသူတို့မရှင်းနိုင်ပါဘူး။
ဝါရှင်တန်အခြေစိုက်နိုင်ငံတကာနဲ့မဟာဗျူဟာလေးလာရေးဌာနကတော့တောင်တရုတ်ပင်လယ်ရင်းက Paracels ကျွန်းစုတွေမှာတရုတ်ဟာရေတပ်နဲ့လေတပ်အခြေစိုက်စခန်းတွေအတွက်အစာအုပ်တွေတိုးချဲ့ဆောက်လုပ်နေတဲ့ထောက်ထားတွေတွေ့ရတယ်လို့ဒီလအတွင်းပြောထားတာပါ Brunei, Malaysia, Taiwan, Philippines နိုင်ငံတွေကလည်းသူတို့ပိုင်တယ်လို့ပြောထားတဲ့ Spratly ကျွန်းစုတွေအရင်နဲ့ပတ်သက်ပြီး BNN နဲ့တရုတ်တို့ကြားသူပိုင်ကိုပိုင်အငင်းပွားနေတာပါဒါပေမဲ့43နှစ်ကြာ BNN ဘက်ကတင်းခံနေခဲ့တဲ့အနေအထားကနေအခုအခါမှာတော့တရုတ်နိုင်ငံရဲ့ထိန်းချုပ်မှုကိုတိုးတိုးသိသိနဲ့လက်ခံဖို့ဗီယက်နမ်ခေါင်းဆောင်တွေစဉ်းစားနေပါပြီ။လူဦးရေ93သန်းရှိပြီးတရုတ်ဆန့်ကျင်ရေးစိတ်သက်ပြင်းထန်ကြတဲ့ဗီယက်နမ်မှာအချုပ်အခြာပိုင်းနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးလူသိရှင်ကြားကန့်ကွက်ပြောဆိုမှုတွေရှိပေမဲ့စီးပွားရေးအရာပူးပေါင်းဆောင်ရွက်ဖို့စိတ်အားထက်သန်နေတဲ့အစိုးရအနေနဲ့တော့နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးခက်မဆိတ်သာနေတာပါ။အော်စတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမော့ခ်ကာလ်တေယာက
ဗီယက်နမ်အနေနဲ့ကျွန်းစုတွေရေးတရုတ်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့ကန့်ကွက်မှုတွေလုပ်ပါလိမ့်မယ်။ဘာလို့လဲဆိုတော့ဒါဟာသူတို့ရဲ့အချုပ်အခြာပိုင်းနယ်မြေဖြစ်တယ်လို့ပြောထားတာကြောင့်ပါ။ဒါဟာလူရုံးလို့ဆင်ဖြစ်ပြီးတော့ဗီယက်နမ်အနေနဲ့လည်းဘာမှမတတ်နိုင်ပဲလဲလျောညီထွေလုပ်နေတာပါ။
ဗီယက်နမ်နိုင်ငံဟာတရုတ်နိုင်ငံနဲ့ကုန်သွယ်ပတ်အများဆုံးနိုင်ငံဖြစ်ပြီး2015ခုနှစ်အတွင်းသွင်းကုန်ပို့ကုန်ကုန်သွယ်မှုပမာဏ66ဘီလီယံထိရှိခဲ့တယ်လို့တရုတ်နိုင်ငံပိုင် China Daily သတင်းစာကဖော်ပြပါရတယ်။အငင်းပွားနေတဲ့ကျွန်းစုတွေအရေးနဲ့ပတ်သက်လို့ American ရဲ့မူဝါဒဆိုင်ရာပြောင်းလဲတွေကြောင့်လဲဗီယက်နမ်ဟာတရုတ်နဲ့ပိုးပြီးတော့နှီးစပ်လာတယ်လို့နိုင်ငံရေးကဲခတ်တွေကပြောပါရယ်။အရင်သမ္မတ Barack Obama လို့သမ္မတ Donald Trump မှာဒီကျွန်းစုတွေရင်းနဲ့ပတ်သက်ပြီးကူညီသွားမယ်ဆိုတာမျိုးရည်ညွှန်းပြောဆိုထားတာမရှိပါဘူး။ဒီလိုအခြေအနေတွေကြောင့်တရုတ်နဲ့ဆက်ဆံရေးအဖူထစ်ဖြစ်စေမယ့်ကိစ္စတွေကိုရှောင်ကြဉ်ရမယ်ဆိုတာ VNM အစိုးရအနေနဲ့တည်ထားရမယ်လို့ Taipei အခြေစိုက်တောင်တရုတ်ပင်လယ်ဆိုင်ရာမူဝါဒအကြံပေးအဖွဲ့ညွှန်ကြားရေးမှူး Jonathan Sprangler ကပြောပါရယ်။ လွန်ခဲ့တဲ့လအတွင်းဗီယက်နမ်ကွန်မြူနစ်ပါတီအတွင်းမှချုပ်ငူယန်ဖူထရုံရဲ့ဒီတရုတ်ခီးစဉ်အတွင်းတရုတ်သမ္မတရှင်ဂျီပင်းနဲ့တွေ့ဆုံဆွေးနွေးပြီးမှတော့အငင်းပွားနေတဲ့ကျွန်းစုတွေအရေးငြိမ်းချမ်းချမ်းနဲ့ဖြည့်ရှင်းသွားဖို့နဲ့အဲဒီဒေတာတွင်ဖွံ့ဖြိုးတိုးတက်အောင်လက်တွဲဆောင်ရွက်သွားမယ်ဆိုတဲ့ကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ်ခင်ဗျာ
။ကိုအောင်ပြောပြခဲ့တာပါခင်ဗျာ။အခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့ပါပဲဗျာ။ဆွေဒင်နိုင်ငံစူပါမားကတ်ကြီးတစ်ခုဟာအသီးအနှံတွေမှာသမရိုးကျတစိပ်ပြားတွေကတ်တာပလတ်စတစ်အိတ်တွေနဲ့ထုတ်ပြီးရောင်းချနေတာကနေပြောင်းလဲပြီးတော့အချို့အသီးအနှံတွေပေါ်မှာလေဆာနဲ့တစိပ်တက်တဲ့နီးသည်တစ်ခုကိုတီထွင်ဆန်းသက်အသုံးပြုနေတဲ့နီးပညာအကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်တင်ပြမှာပါ။
နည်းပညာတွေတိုးတက်ပြောင်းလဲလာတာနဲ့အမျှသဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနှေးပါစေမဲ့နည်းပညာတွေကိုလည်းသိပ္ပံပညာရှင်တွေကတစ်မျိုးပြီးတစ်မျိုးစမ်းသပ်တီထွင်လာနေကြတာပါ။ဆွီဒင်နိုင်ငံကအသီးအနှံနဲ့အစားအသောက်ကုန်ပစ္စည်းမျိုးစုံရောင်းချတဲ့ IKEA Supermarket ကုမ္ပဏီကြီးရဲ့ဆန်ခွဲတစ်ခုကစင်နေအတန်းနေရှိရာမှာစားသုံးသူတွေကစီကားတက်မဲ့စွာဝယ်ယူနေကြတဲ့နောက်ကွယ်မှာအဆင့်မြင့်နည်းပညာသစ်တစ်ခုကိုစမ်းသပ်တီထွင်လိုက်ကြပြန်ပါပြီ။အဲဒီအဆင့်မြင့်နည်းပညာအသစ်ကတော့အသီးအနှံနေနဲ့ဆိုင်မော်တင်ရောက်တဲ့တခြားစားအသောက်ကုန်ပစ္စည်းတွေကိုအမတ်တစိပ်တက်တဲ့နေရာမှာသမရိုးကျတစိပ်ပြားတွေစတစ်ကာတွေပလတ်စတစ်အိတ်တွေနဲ့ထုတ်ပြီးရောင်းချတာမျိုးမဟုတ်ဘဲတဘာဝမြေဩဇာသုံးပြီးစိုက်ပျိုးထုတ်လုပ်တဲ့ကစွန်းဥတွေနဲ့ထောပတ်သီးတွေကိုလေဆာရောင်ကြီးနဲ့တစိပ်တက်ပြီးဈေးကွက်မှာတင်ရောက်တဲ့နည်းပညာဖြစ်ပါတယ်။ဒီတစိပ်အစ်တက်တဲ့နည်းပညာကိုမနစ်ဒီဇင်ဘာလကစပြီးကနအူစမ်းသပ်ကာလအဖြစ်စတင်အသုံးပြုခဲ့တာမှာလာမယ့်မတ်လကုန်အထိတက်တန်းတိုးမြင့်ထားပါတယ်။ဒီနည်းဟာအစစ်မြင့်နည်းပညာသစ်တစ်ခုဖြစ်ကြောင်းIKEA Sweden company ရဲ့ပြောခွင့်ရပုဂ္ဂိုလ်ပီတာဟက်ကပြောပါတယ
် It's a new technique and we are being searching for a smarter way of branding our products
ဒီနည်းဟာကျွန်တော်တို့ရဲ့ကုမ္ပဏီကိုတမှုထူးခြားတဲ့ပိုပြီး smart ကြတဲ့တစိပ်တနည်းဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာအစည်းအနှံတွေကိုထုတ်ပို့တဲ့နေရာမှာမလိုအပ်ဖက်ပလတ်စတစ်ပစ္စည်းတွေအလွန်ကျွံသုံးနေကြတယ်လို့ထင်လို့ဖြစ်ပါတယ
်နည်းပညာသစ်စမ်းသပ်တီထွင်နိုင်မှုအတွက် IKEA Sweden company ဟာ Netherlands အခြေစိုက်EOSTAR ဆိုတဲ့ကုန်ပစ္စည်းဖြန့်ချိရေးကုမ္ပဏီနဲ့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒီနည်းပညာအသစ်ကိုတော့တဘာဝအတိုင်းကုန်ပစ္စည်းအမှတ်တံဆိပ်တက်တဲ့နည်းလို့ခေါ်ဆိုကြပါတယ်။အာမပြင်းလာတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုအသုံးပြုပြီးတစ်သီးဒါမှမဟုတ်တခြားဟင်းချက်အသီးနှံတွေရဲ့အပေါ်ရန်အခွန်တွေအပေါ်လေဆာရောင်ကြီးနဲ့ထိုးပြီးကုန်အမှတ်တံဆိပ်တက်လိုက်တာဖြစ်ပါတယ်။လေဆာနဲ့ထိုးပြီးတက်လိုက်တဲ့တံဆိပ်ထဲမှာအဲ့ဒီတစ်သီးဒါမှမဟုတ်အသီးနှံဟာဘာအမျိုးအစားဖြစ်တဲ့ဘယ်နိုင်ငံကထုတ်လုပ်တယ်ဆိုတဲ့သင်္ကေတကုတ်တွေပါလာပါတယ်ဒီနည်းပညာအသစ်ကိုအသုံးပြုတဲ့အတွက်တစ်သီးနဲ့ဟင်းချက်အသီးအနှံတွေရဲ့အနှံ့အယတာနဲ့ကြာရှည်ခံမှုဟာပြောင်းလဲသွားခြင်းမရှိဘူးလို့ပီတာဟက်ကပြောပါတယ
် It gives the product a natural light a bright light which make the pigments of the fruit skin
ဒီနည်းကအသီးအနှံတွေရဲ့အခွန်ပေါ်မှာသဘာဝကျကျအမှားတက်လေးဖြစ်သွားစေတယ်နောက်ပြီးတော့ဒီနည်းကအရန်ကိုနူးညံ့စိမ်မွေးလွန်းတော့အသီးအနှံတွေရဲ့အပေါ်ရန်အခွန်ဓာတ်ကျော်ပြီးအထက်ကိုဘယ်လိုနည်းနဲ့မှဖောက်ဝင်မသွားသလိုအသီးအနှံတွေရဲ့အရသာကိုလည်းလုံးဝပြောင်းလဲမသွားစေပါဘူ
းအခုတီထွင်ထားတဲ့ခေတ်မီနည်းပညာကိုအသုံးပြုခြင်းအပြင် IKEA ကုမ္ပဏီအနေနဲ့သဘာဝမြေဩဇာသုံးပြီးစိုက်ပျိုးထုတ်လုပ်တဲ့သူတို့ရဲ့အသီးအနှံတွေနဲ့တခြားအသီးအနှံတွေကိုခွဲခြားရောင်းချနိုင်သလိုစတစ်ကာတွေပလတ်စတစ်တွေဝယ်ယူရတဲ့အသုံးစရိတ်ကိုလည်းလျှော့ချနိုင်မှာဖြစ်ပါတယ်EOSTAR ဖြန့်ချိရေးကုမ္ပဏီက2015ခုနှစ်အတွင်း IKEA Sweden ကုမ္ပဏီကိုတဘာဝမြေဩဇာအသုံးပြုပြီးစိုက်ပျိုးထားတဲ့ထောပတ်သီးအလုံးရေ9သိန်းခွဲနီးပါးရောင်းချခဲ့တာမှာအဲ့ဒီအရေးအတွက်ကိုထုတ်လုပ်ဖို့အတွက်ကီလိုမီတာ100ကျော်ရှည်တဲ့ plastic 8 အလိတ်ကိုသုံးဆွဲခဲ့ရတယ်လို့ဆိုပါတယ်အဲ့ဒီအချိန်တုန်းကတော့အသေးနာနဲ့ကြာရှည်ခံဖို့အတွက် plastic တွေကိုမဖြစ်မနေအသုံးပြုခဲ့ကြရတာပါဒါပေမဲ့တဘာဝနီလန်တိုင်းကုန်အမတ်စိတ်တွေတတ်တဲ့နည်းပညာကိုတီထွင်အသုံးပြုတာဟာအဲ့ဒီလိုမလိုအပ်တဲ့ကုန်ကြစိတ်တွေရှော့ချနိုင်ရေးအတွက်ဖြစ်တယ်လို့ပီတာဟက်ကပြောပါတယ
် The plastic branding there is of course there is positive things with it some products really you help the shelf life with specific material
plastic နဲ့ထုတ်ပြီးစိတ်တက်တဲ့နီးကတော့ကောင်းတာတွေလည်းရှိပါတယ်အဲ့နီးနဲ့တင်ရောက်တဲ့အခါဆိုင်မှာအသီးအနှံတွေပိုပြီးတရှိခံပါတယ်ဒါကြောင့်ဒီနီးနဲ့ထုတ်တာကိုကျွန်တော်တို့အနေနဲ့မဆန့်ကျင်ပါဘူးဒါပေမဲ့တချို့နေရာတွေမှာကြတော့အသီးအနှံတွေပိုခံစီအောင်ဆက်တန်းရှည်အောင်လုပ်ပေးတာမျိုးမဟုတ်တဲ့အတွက်ဒီနည်းကမလိုအပ်သလိုဖြစ်နေပါတယ်။ပလတ်စတစ်နဲ့ထုတ်ပြီးတင်ရောက်တာကအကုန်ကျလဲပိုများပါတယ်။ပြီးတော့ဒီလိုထုတ်ထားတာကတစ်ခါတလေမှကျွန်တော်တို့က
ကွန်ပျူတာတစ်ခုနဲ့တစ်ခုအကြွယ်ပြမှုရှိအောင်လုပ်လက်သဘောအယောင်စီးတွေကွယ်ကွယ်ပြားပြားစီးစီးအောင်ဒါမှမဟုတ်တခြားအကြောင်းတစ်ခုခုကြောင့်ထုတ်ကြတာဖြစ်ပါတယ်ဤကကုမ္ပဏီကကစုံဦးနဲ့ထောက်ပံ့တီးတွေကိုစမ်းသပ်ကာလမှာအသုံးပြုဖို့ရွေးချယ်ရတဲ့အကြောင်းရင်းကတော့ဒီအသည့်နှမျိုးစလုံးရဲ့အခွင့်အရေးကိုလူတွေကစားသုံးခြင်းမရှိတာကြောင့်ရဲတခါတည်းမှာတစိမ့်တက်ထားတဲ့နေရာကကွာကျ ကိုစီစဉ်ထားကြောင်းပီတာဟက်ကပြောပါတယ်ဒါပေမဲ့လေဇာနဲ့အသီးအနှံတိုင်းကိုအမတ်တစိတ်တက်လို့ရတာတော့မဟုတ်ပါဘူးရှောက်သီးလိုအသီးမျိုးရဲ့အခွန်ဟာအခွန်ပေါ်မှာဖြစ်တဲ့အမတ်သားနဲ့အနာတွေကိုသူ့လိုပြန်ကောင်းသွားအောင်လှုပ်တတ်တဲ့အစွမ်းအာနိသင်ရှိတာကြောင့်လေဇာနဲ့တစိတ်တက်လိုက်တဲ့ဆိုရင်လေ나이အနှဲငယ်အကြာမှာပျောက်ပြက်သွားတတ်တယ်လို့ဆိုပါတယ်ဒီနည်းပညာသင်အောင်မြင်တယ်မအောင်မြင်ဘူးဆိုတာကတော့လေဇာနဲ့ဒစိမ့်တက်ထားတဲ့အသေးအနှံတွေကိုစားသုံးသူတွေကဝယ်ယူလို့စိတ်ရှိမရှိဆိုတဲ့တုံ့ပြန်မှုအပေါ်မူတည်မှာဖြစ်ပါတယ်။ဇေဝသူတူဦးဖြစ်တဲ့ Jonas Kulandorf ကတော့
It's actually the first time I see this branding but if it's a more sustainable alternative
ဒီလိုမျိုးဒစိမ့်တက်ရောက်လာတာဒါပထမအဆုံးချိန်တွေ့ဦးတာပါ။ဒါပေမဲ့ဒီနည်းကပိုးပြီးတော့ပတ်ဝန်းကျင်ထိခိုက်မှုကိုတက်တာမယ်ဆိုရင်တော့ကျွန်တော်ကတော့သဘောကျပါတယ်။အသေးအနှံတွေထုတ်တဲ့နေရာဒစိတ်တက်တဲ့နေရာတွေမှာအတုံးချတဲ့ပစ္စည်းနဲသွားမယ်ဆိုရင်တော့ကျွန်တော်အနေနဲ့ဝယ်စားမှာပ
ါအသေးအနှံတွေမှာတက်တဲ့ကုန်ပစ္စည်းအမတ်ဒစိတ်လေးတွေဟာတစ်ခုချင်းအဖြစ်သိငယ်ပေမဲ့လည်းရေရှိမှသဘာဝပတ်ဝန်းကျင်ကိုကြီးမားတဲ့ဆိုးကျိုးတွေဖြစ်ပေါ်စေတယ်လို့ Friends of Art ကဘာမြေရဲ့မိတ်ဆွေများအဖွဲ့က Kiera Box ကပြောပါတယ
် We know there's a huge amount of waste across the supply chain before we get to the packaging we see on our shelves.We know that manufacturers and retailers have been trying to decrease this.
ကွန်ပျူတာလုပ်တဲ့ကုမ္ပဏီတွေနဲ့လက်လီချောင်းချတဲ့သူတွေဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာစေအောင်စူးစမ်းဆောင်ရွက်နေကြတယ်ဆိုတာကိုကျွန်မတို့သိပါတယ်။ဒါပေမဲ့ဘက်တီးရီးယားပိုးနဲ့ဆွေးမြေပျက်စီးသွားစေတဲ့တစိတ်တွေမထုတ်နိုင်မချင်းတော့ပတ်ဝန်းကျင်ထိခိုက်မှုလုံးဝမရှိတဲ့အနေအထားရအောင်ကျွန်မတို့လုပ်နိုင်မှာမဟုတ်ပါဘူး။ဆိုလိုချင်တာကအမိုက်ပုံတွေအခုမြင်တွေ့နေရတဲ့ပလတ်စတစ်အိတ်တွေပကင်ထုတ်ထားတဲ့အကျဉ်းချက်နေမရှိတော့ပဲသူ့လိုလိုပျက်စီးပြီးမြေဆွေးဖြစ်သွားတဲ့အထိရောက်ဖို့ကတော့မလွယ်သေးပါဘူးရှင်
။ Eka Supermarket ကုမ္ပဏီကြီးကိုတော့1918ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးဆွေဒင်နိုင်ငံတဝန်းဆိုင်ကွဲပေါင်း1300ကျော်ရှိပါတယ်ခင်ဗျာ။
ကိုယ်တော်ဝင်လိုက်တင်ဆက်တဲ့စီဝါရေးကန္တာအပြီးအခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။မြန်မာဘလော့ဂါတွေအပါအဝင်လူသုံးများတဲ့ blogging software တစ်ခုဖြစ်တဲ့ WordPress ရဲ့လုံခြုံရေးဟာကွက်တစ်ခုကြောင့် blog ဆောင်ရွက်နာပေါင်းတသန်းခွဲထက်မနည်း hacker တွေရဲ့တိုက်ခိုက်ခံရပါတယ်လုံခြုံရေးတိုးမြင့်ထားတဲ့ software အသစ်ကို WordPress ကနေပြီးတော့ထုတ်လိုက်ပေမဲ့ update မလုပ်တဲ့ blog အများအပြားရှိနေသေးတာကြောင့်အဲ့ဒီ blog တွေကိုအပိုင်းစီးအသုံးချတာမျိုးအထိ hacker တွေရဲ့ရန်ကရှိနေပါတယ်ဒီအနေရကိုဘလို့ကာကွယ်နိုင်မလဲဆိုတာနဲ့ပတ်သက်လို့မဆုမြတ်မွန်ကဒီအစီအစဉ်မှာပြောပြမှာပ
ါမြန်မာဘလော့ဂါတွေပါအဝင်ကမ္ဘာအနှံ့ကဘလော့ဂါတွေသုံးနေကြတဲ့ WordPress blogging software မှာလုံခြုံရေးဟာဝယ်ကြီးဖြစ်ခဲ့လို့ blog ဆာမျက်နှာတန်းတဲ့ချီဖြက်စီးခံခဲ့ရတယ်ကိုသားညို့ရေ
ဟုတ်ပါဗျာ hacker တွေကအုပ်စုလိုက်ကိုအပြန်အလှန်သူတို့လုံနိုင်တယ်ဆိုတာကိုတစ်ဖက်နဲ့တစ်ဖက်သိအောင်သူများ blog ဆာမျက်နှာတွေပေါ်မှာအဖွဲ့နာမည်ရေးပြတာမျိုးလို့သူရဲ့လက်စွမ်းတွေကိုပြခဲ့ကြတယ်ဆိုပဲဗျ
ဟုတ်တယ်ရှင်ပထမပိုင်းကတော့အဲ့လိုလုပ်ကြတာနောက်ပိုင်းကျတော့တချို့ hacker တွေကသူများ blog ဆာမျက်နှာတွေကိုအပိုင်စီးအသုံးချတာမျိုးအထိကိုလုလာကြတယ်လို့ WordPress အတွက်ကိုလုံခြုံရေးတာဝန်ယူထားတဲ့ security company ကပြောတယ်ရှင်
အဲ့ဒါကြောင့်မလို့သူရဲ့နောက်ဆုံး version ကို update လုပ်ကြပါလို့ WordPress သုံးတဲ့ blogger တွေကို WordPress ကတိုက်တွန်းနေတာဗျပြဿနာကဘယ်ကဆက်လဲဆိုတော့ WordPress version 4.7.0 နဲ့ 4.7.1 တွေအတွက်2016နှစ်ကုန်ပိုင်းကမှထုတ်တဲ့ add-on software တခုမှလုံခြုံရေးဟာဝဲဖြစ်နေတာအဲ့ဒါကိုအခွင့်အောင်းယူပြီးတော့ hacker တွေက blog ဆာမျက်နှာအတော်များများလေးကိုဝင်ပြီးတော့အပြင်အစင်တွေကိုဖျက်ဆီးတယ်သူတို့ရေးစင်တာတွေရေးတင်ကျင်တဲ့ပုံတွေတင်ခဲ့ကြတာအဲ့ဒါကို Sukuri website လုံခြုံရေးကုမ္ပဏီကတည်လို့ WordPress ကို January လ20ရက်နေ့မှာတည်ပေးခဲ့တယ်တဲ့
ဒါပေမဲ့ WordPress က version 4.7.2 အသစ်ကို January လ26ရက်နေ့ကျမှထုတ်လိုက်တယ်ရှင်သူတို့ blog post ထဲမှာတော့လုံခြုံတဲ့ WordPress blogging software အသစ်ကိုသူတို့ရဲ့လုံခြုံရေးတာဝန်ယူထားတဲ့ကုမ္ပဏီတွေဖန်တီးဖို့အချိန်ပေးတဲ့အနေနဲ့တမင်ရက်ဆောင်ပြီးတော့မှအများကိုအသိပေးရတာပါလို့ရေးထားပါတယ်
WordPress လုံခြုံရေးနဲ့ပတ်သက်လို့သတင်းတွေဖြစ်လာခဲ့တာက software version အသစ်ထုတ်ခဲ့ပြီးတော့နှစ်ရက်ကြာမှပဲ blog seminar တွေတိုက်ခိုက်ခံရတာ တိတသာတိုးလာတာကိုမြင်ခဲ့ရတယ်လို့ WordPress ရဲ့လူညိုရေးပိုင်းဆိုင်ရာဒီ WordFence Plugin Software ကုမ္ပဏီကပြောလိုက်လို့ပဲမဆုမြတ်မော
WordPress ကလုံခြုံရေးတိုးမြင့်ထားတဲ့ version 4.7.2 ကိုထုတ်လိုက်တော့အလိုအလျောက် update လုပ်ခွင့်ပေးထားတဲ့ blog စာမျက်နှာတွေကတော့သူ့လိုလို version အစ်စ်ကိုပြောင်းသွားတယ်။ဒါပေမဲ့အဲ့လိုမလုပ်ထားတဲ့ blog စာမျက်နှာတွေကြတော့ hacker ရဲ့ရန်ကိုအကြီးအကျယ်ခံခဲ့ကြရတာကိုသားညုံရဲ့အဲ့လိုမျိုးတိုက်ခိုက်ခံရနိုင်တဲ့ blog စာမျက်နှာတွေကို WordFence ကစောင့်ကြည့်တာ48နာရီအတွင်းမှာ blog ပေါင်း8သိန်းကျော်တိုက်ခိုက်ခံရတာတွေ့ရတယ်လို့အကြီးအကဲ Mark Monda ကပြောတယ်ရှင်။သူတို့တွေ့ရသလောက်ဆိုလို့ရှိရင်ဒီမတူတဲ့ hacker အုပ်စုပေါင်း20ကျော်ကတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင် blog စာမျက်နှာတွေကိုဖျက်ဆီးခဲ့ကြတယ်တဲ့တချို့ဆိုလို့ရှိရင်ဒီတစ်ဖက်ကဖျက်ဆီးထားပြီးသား blog စာမျက်နှာတွေမှာသူတို့လည်းလုံနိုင်တယ်ဆိုတာကိုပြဖို့အတွက်ထပ်ပြီးတော့နောက်တစ်ပြိုဖျက်ဆီးကြတာမျိုးတွေလည်းတွေ့ခဲ့ရတယ်ဆိုပဲ
WordFence ရဲ့ပြောရဆိုရင်တော့မမက် email ဆိုတဲ့ hacker တစ်ခုတည်းကနေပြီးတော့ဒီ blog စာမျက်နှာပေါင်း3သိန်းကျော်ကိုဝင်ရောက်ဖျက်ဆီးခဲ့တာတဲ့အခုလိုမျိုးလုံခြုံရေးဟာကွက်ကြောင့်မလို့ WordPress ရဲ့ blog seminar တွေတိုက်ခိုက်ခံရတာအခုတခါဟာအဆိုးဆုံးပဲလို့ Mark Mounder ကဆိုတယ်။အဲ့ဒီလိုတိုက်ခိုက်ခံရသမျှ blog တိုင်းက WordPress version 4.7.2 ကို update လုပ်မထားတဲ့ blog တွေနဲ့သူ့ရဲ့ premium firewall လုံခြုံရေး software သုံးမထားတဲ့ blog တွေဖြစ်နေတယ်လို့လည်းသူကသုံးသပ်ပြထားပါတယ်။
Google ကနေတဆင့်သွားပြီးတော့မှဒီ WordPress blog စာမျက်နှာတွေဖန်တီးထားကြသူတွေကို Google ကလည်းလုံခြုံရေးသတိတွေပေးခဲ့တယ်ရှင်အဓိကတော့ blog software အသစ်ကို update လုပ်ကြဖို့တိုက်တွန်းချက်တွေပို့ခဲ့တာပါ Silicon Angle Media Online သတင်း blog မှာတော့ February 12ရက်နေ့ကရေးထားတဲ့သတင်းအရဆိုရင်အဲ့ဒီအချိန်အထိဒီ hacker ရဲ့တိုက်ခိုက်မှုကိုခံထားရတဲ့ blog ပေါင်းက2သန်းကျော်သွားပြီလို့ဆိုတဲ့ကိုသားညုံရဲ့
ပထမပိုင်းတိုက်ခိုက်မှုတွေက blog စာမျက်နှာတွေကိုဝင်ဖြတ်စီးပြီးတော့သူတို့ရေးချင်တာရေးတင်ချင်တဲ့ပုံတွေကိုတင်တဲ့အဆင့်ပဲအခုနောက်ပိုင်းကျတော့ hacker တွေကအဲ့ဒီ blog ကိုအပိုင်စီးရဲ့အဆင့်မျိုးအထိဖြစ်လာတယ်မဆုမြတ်မောဒီ blog တွေတဲ့ဝင်ပြီးတော့ UI တိုက်ခိုက်တာကသူတို့အတွက်အကျိုးမြတ်မရဘူးလေအဲ့တော့လုံခြုံရေး hardware တွေကိုအသုံးချပြီးတော့ငွေကြေးအမြတ်ထုတ်လို့ရမယ့်နည်းလမ်းတွေကိုတချို့ hacker တွေကကြိုးစားလာကြတာလို့Sugri website လုံခြုံရေးကုမ္ပဏီတည်ထောင်သူကသူ့ရဲ့ blog ပေါ်မှာတုံးသက်ရေးပြထားပါတယ
် blog စာမျက်နှာတွေကိုဝင်ဖြတ်စည်းရုံနဲ့သူတို့ဝင်ဝင်မရဘူးဆိုတော့အဲ့လိုလုပ်တာတွေကမကြခင်မှာပျောက်သွားလိမ့်မယ်လို့ Daniel Sit ကရေးထားတာပါ hacker တွေကသူတို့ဝင်တိုက်ခိုက်လို့ရတဲ့ blog တွေကိုအပိုင်စီးလိုက်ပြီးလို့ရှိရင်အဲ့ဒီ website တွေကို proxy site တွေလုတ်လိုက်ပြီးတော့ malware virus တွေဖြန့်နှားလို့အနှောက်အယှက်ပေးတဲ့ spam email တွေပို့တာမျိုးတို့လိုမျိုးငွေရမဲ့နီးတွေလုတ်ဖို့စိတ်ကိုစိတ်အားထက်သန်နေတာတွေ့ရတယ်လို့သူကသတိပေးပြီးတော့ရေးထားပါတယ
် WordPress ကို hacker တွေကဘာကြောင့်မျက်စိကျတယ်လဲဆိုတော့ wordpress.com blog တွေကိုသုံးနေကြတာတွေကမြန်မာနိုင်ငံကအပါအဝင်တန်းပေါင်းများစွာကိုရှိနေတာဆိုတော့အဲ့လိုမျိုးလူသုံးများတဲ့ online platform တခုကို hacker တွေကအသုံးချနိုင်လို့ရှိရင်သူတို့အတွက်အကျိုးအမြတ်အများကြီးရှိတာလေအဲ့ဒါကြောင့်မလို့ hardware တစ်ချက်ရှိသွားတာနဲ့အဲ့ဒါကိုအသုံးချနိုင်ဖို့စောင့်နေကြတာဗျ
online ပေါ်မှာအခမဲ့ကိုပိုင် blog တွေ website တွေဖန်တီးနိုင်ဖို့ WordPress က2003ခုနှစ်ထဲကသူတို့ရဲ့ blogging software တွေကိုစဖန်တီးခဲ့တာအခုဆိုလို့ရှိရင်ဒီ WordPress ရဲ့ software ကိုသုံးနေကြသူကကမ္ဘာမှာလက်ရှိ internet သုံးနေကြသူစုစုပေါင်းရဲ့28ရာခိုင်နှုန်းလောက်ရှိနေပါတယ်သူတို့ဂိမ်းကနန်းတွေအများဆိုလို့ရှိရင်2006ခုနှစ်ထဲမှာတည်း WordPress platform ကိုသုံးပြီးတော့တင်တဲ့ post ပေါင်းကသန်းပေါင်း600နီးပါးရှိပါတယ်WordPress သုံးကြတဲ့ထဲကမြန်မာဘလော့ဂါတွေအနေနဲ့လည်းလုံခြုံရေးအန္တရာယ်ကြောင့်မလို့ WordPress ရဲ့နောက်ဆုံး software ကို update မလုပ်ရသေးဘူးဆိုရင်လုပ်ပါလို့ထပ်ပြီးတော့တိုက်တွန်းပါရစေရှင
်။မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပြီးအခုတခါတော့တက်တက်ရောင်သတင်းလွှာတွေကိုနားဆင်ရမှာဖြစ်ပါတယ်။မိုက်အီးတန်တာကျော်ကစီစဉ်တင်ဆက်ထားတာပါ။
မင်္ဂလာပါရှင်။အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တရံတင်ဆက်တော်မှာတော့ကျင်းပပေးသွားတဲ့ Grammy ဂီတအဆုချင်းမြင့်ပေါ်မှာဘယ်သူတွေစုအများဆုံးရရှိသွားပြီးဘယ်သူတွေများဂုဏ်ပြုချီးမြှင့်ခံရပါသလဲ။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူထူထွားတာတွေကိုပြောပြပေးသွားပါမယ်။ပြီးခဲ့တဲ့ February 12ရက်နေ့တနင်္ဂနွေနေ့မှာ Los Angeles မြို့မှာကျင်းပသွားတဲ့ Grammy ဂီတအဆုချင်းမြင့်ပွဲမှာတော့စုရအများကြီးတက်ကြုံနေရရထားတဲ့ Beyonce တယောက်စုကြီးတစုမှမချိတ်ဘဲဖြစ်သွားခဲ့လို့အားလုံးအံ့အားသင့်ခဲ့ရပါမယ်။သူကလူများရဲ့စိတ်အားရုံကိုဖန်ဆားထားနိုင်ခဲ့ပါတယ်။ သူက Grammy ဂီတပွဲကိုတက်ရောက်လာသူတွေရောရုပ်မြင်သံကြားကနေတိုက်ရိုက်ဆောင်ကျင်နေတဲ့ကမ္ဘာပရိသတ်ကိုပါသူ့ရဲ့ဖျော်ဖြေမှုနဲ့ဆွဲဆောင်နိုင်ခဲ့တာပါ။အသက်35နှစ်အရွယ် Beyoncé ဟာ Grammy ဂီတဆုချီးမြှင့်ပွဲအတွက်ဆုနေရာ၉နေရာမှာတစ်ကြိုရွေးခန့်ရတဲ့ဆင်းနမှာပါခဲ့တာပါ။သူကအကောင်းဆုံးတေးတပြားဆုအကောင်းဆုံးအသံသွင်းတပြားဆုနဲ့အကောင်းဆုံးတေးသချင်းဆုဒီဆုကြီး၃ခုလုံးကိုလက်လွတ်ခဲ့ရပြီးတော့ Britain နိုင်ငံကအဆိုတော့ Adele ကတော့ဒီဆုတွေကိုရရှိသွားခဲ့ပါတယ်
။ Hello.It's me. I was wondering if after all these years you'd like to meet to go over everything. They say the time's supposed to heal ya, but I ain't done much healing.
Grammy ဂီတဆုချီးမြှင့်ပွဲရဲ့အမြင့်ဆုံးဆုတွေရရှိသွားတဲ့ Adele ကတော့အကောင်းဆုံးတေးတပြားဆုအကောင်းဆုံးအသံသွင်းတပြားဆုနဲ့အကောင်းဆုံးတေးသချင်းဆုဒီလိုမျိုး Grammy ရဲ့ထိပ်ဆုံးဆု၃ဆုကိုရပြီးတော့ Beyoncé ကိုအနိုင်ရသွားတာကြောင့်ဒါဟာသမိုင်းဝင်တဲ့အောင်မြင်မှုပဲလို့တောင်ပြောကြတာပါ။အသက်28နှစ်ရှိပြီဖြစ်တဲ့ British အဆိုတော် Adele ကသူ Grammy ဆုတွေအတွက်တစ်ကြိုပေးခံထားရတဲ့ဆု၅ဆုလုံးကိုရရှိသွားတာဖြစ်ပါတယ်။သူ့ရဲ့25ဆိုတဲ့တေးတပြားနဲ့သူရဲ့ hello ဆိုတဲ့တခြင်းတွေကလည်းဒီဆုရတဲ့အထက်မှာပါတာပါ။သူကဒီလို Grammy ရဲ့အမြင့်ဆုံး၃ဆုကိုတပြိုင်တည်းထဲနှစ်ခါတောင်ရရှိတဲ့အမှုပညာရှင်အဖြစ်နဲ့လည်းတမိုင်းမှာကပီးတင်သွားခဲ့ပါတယ်။သူက2012ခုနှစ်ကထွက်တဲ့တေးတပြား21အတွက်လည်းအဲ့ Grammy အမြင့်ဆုံးဆုကြီး၃ဆုကိုစွခုနိုင်ခဲ့သူဖြစ်ပါတယ်ရှင်။နဲ့အတွင်းမှာကွဲလွန်သွားတဲ့ထိပ်တန်းဂီတအကျော်မော်တွေဖြစ်တဲ့ Prince နဲ့ George Michael တို့ကိုတော့ Grammy ဂီတဆုချီးမြှင့်ပွဲအတွင်းဂုဏ်ပြုသွားခဲ့ကြပါတယ်။2016ခုနှစ်ထဲမှာနှစ်ယောက်လုံးရှေ့စစ်နောင်စဉ်ဆိုလိုရုပ်တရည်ဆုံးမသွားကြတဲ့သူတို့နှစ်ဦးဟာ Grammy ဂီတဆုတွေလည်းရထားခဲ့ကြသူတွေပါ။ CBS ရုပ်သံလိုင်းက၃နာရီကြာလို့ဓာတ်ရိုက်ထုတ်လွှင့်ပြသတဲ့ဒီ Grammy ဆုချီးမြှင့်ပွဲအခမ်းအနားမှာသူတို့နှစ်ဦးကိုဂုဏ်ပြုပုံချင်းကတော့အမတန်ကွဲပြားပါတယ်။ Prince ကိုဂုဏ်ပြုတဲ့အစီအစဉ်ကတော့အကားရီမြူးမြူးကြောကြောနဲ့စိတ်ပျော်ရွှင်တက်ကြွအောင်တင်ဆက်တာဖြစ်ပြီးတော့အဆိုတော် Bruno Mars ကခရဲရောင်လက်လက်ဂျက်ကက်ကိုဝတ်လို့ Prince ရဲ့နာမည်ကျော် Let's Go Crazy ဆိုတဲ့တခြင်းကိုသီးဆိုဖျော်ဖြေခဲ့ပါတယ်။ Prince နဲ့အတူတူဂီတတွဲပြီးတော့လှုပ်ဖို့တဲ့ Morris Day နဲ့ The Time တို့ကလည်းသူတို့နဲ့ Prince တူရေးဆက်ဆိုတဲ့တခြင်းတွေဖြစ်တဲ့ Jungle Love နဲ့ The Bad တို့နဲ့လုံးဝကိုအမျိုးဆုံးဖျော်ဖြေသွားခဲ့ကြပါတယ်။မနေ့က Christmas Last Christmas တခြင်းနဲ့တိုက်ပြီးတော့နာမည်ကျော်ပြီးတော့တိုက်တိုက်ဆိုင်ဆိုင်2016 Christmas မှာပဲကွယ်လွန်သွားခဲ့တဲ့ George Michael အတွက်အောင်မေဂုံပြုအစီအစဉ်မှာတော့ဒီနှစ်ထိတ်ဆုံးဆုတွေရတဲ့ Adele က George Michael ရဲ့1996ခုနှစ်ထုံး First Love ဆိုတဲ့တခြင်းနဲ့ဒီဆိုဂုံပြုခဲ့ပါတယ်။သူတခြင်းဆိုနေတဲ့အချိန်မှာလဲ George Michael ရဲ့တက်ရှိထင်ရှားရှိတော့ကပုံရိပ်တွေကိုနောက်ခံပေးကားပေါ်မှာပြသနေခဲ့ပါတယ်ရှင်။ဒီတက်ကြရောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာအစတင်ထုတ်လွှင့်နေ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yeah. I'll have my own yeah.
Hit it on the side and brought friends. Gonna stay friends. တက်တက်ရောင်သတင်းလောကတွေပဲဖြစ်ပါတယ်။အခုတော့ဒီညအတွက်နောက်ဆုံးအဖြစ်သူယုံကြည်ရာအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီ။ဒီအစီအစဉ်မှာတော့ရန်ကုန်မြို့ကလူငယ်အမှုပညာရှင်မအေးဒီပါနိုင်ရဲ့အမြင်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားတာပ
ါ။ဟာဒါရေးစီပွားရေးနိုင်ငံရေးလူမှုရေးငွေကြေးတွေထဲမှာလူမှုရေးငွေကြေးတစ်ခုကိုပြောင်းလဲနေပါတယ်။လူတွေကနေ့စဉ်နဲ့မျှတရက်တာရှင်းနေနေနေထိုင်မှုတွေစူးစမ်းနေရတဲ့လူတွေရှိသလိုဘဝရဲ့ရည်မှန်းချက်တစ်ခုကိုတိုင်းနိုင်ငံတစ်ခုကိုရောက်ဖို့စူးစမ်းနေရတဲ့လူတွေရှိပါတယ်။အချို့ကလည်းအောင်မြင်တဲ့ပုံပြီးအောင်မြင်တို့တက်ဖို့စူးစမ်းနေလို့ရှိပါတယ်။အဲ့လိုစူးစမ်းနေရရင်လည်းလူတွေကကိုယ့်ရဲ့ကိုယ်ရဲ့ကိုယ်တွေကိုအများကြီးအသိဉာဏ်ပြုဖြစ်နေကြပါတယ်။
်ဒီမှာပြုခဲ့ခြင်းတဲ့ပုံစံမျိုးစုံနဲ့လူမှုရေးတိုင်းဝိုင်းမှာမြင်တွေ့နေရပါတယ်။စူးစမ်းမှုရဲ့အဆုံးမှာအားလုံးရဲ့ဒီမှာပြုခဲ့ခြင်းတာကတော့ခင်ရတာကတော့ကိုစူးစမ်းမှုအားသိဖြစ်စေရဲ့အပိုင်းဖြစ်ပါတယ်။ကောင်းတဲ့ချက်လို့မြင်ပါတယ်။ဒါပေမဲ့တချို့ကကိုယ်ရဲ့စူးစမ်းမှုနဲ့အများကဒီမှာပြုကြည့်ကြတာမျိုးမျိုးပဲနဲ့ကိုယ့်အကြောင်းကိုသူများသိအောင်ပြောကြတယ်။ဆိုရှယ်မီဒီယာကိုဖြစ်စားလာတဲ့အချိန်မှာဆိုရင်လည်းအခြားသူတွေသိအောင်ကိုယ့်အကုန်ကိုယ်ပေါ်ရေးကြတယ်။ငါဘယ်လိုလုပ်နိုင်လဲ။လူသမီးဆိုရင်လည်းအမျိုးသားတွေကိုဘယ်လိုမျိုးမောင်းတန်းနိုင်လဲ။တို့ထပ်တောင်ပို့လုပ်နိုင်လဲဆိုတာတွေကိုရေးကြတယ်ပြောကြတယ်။အလုပ်ခွေထဲမှာဖြစ်ဖြစ်တကယ်သေးပေါင်းသိမိတ်ဆွေတီးတူနေသူသူမျိုးတွေနဲ့တွေ့ဆုံရတဲ့အချိန်တွေမှာလည်းကိုအကြောင်းကိုရေးသွေးကြည့်ပြောကြတာမျိုးလည်းအများကြီးတွေ့ရတယ်။ဒီတော့ကိုယ့်ရဲ့လေးစင်တာဝန်ကြီးရဲ့ဖြစ်ဖြစ်ကိုယ့်ရဲ့ email address တွေကိုပြီးအောင်အောင်မြင်အောင်ဆောင်ရွက်တဲ့ပုံပဲအရေးကြီးတယ်လို့ယုံကြည်ပါတယ်။အတိမတ်ကျရင်ပြဖို့ဆိုတာကိုယ့်ရဲ့ performance လောက်ဆောင်တဲ့ပုံမူတည်ပြီးလူတွေကတို့တဲ့ပုံနဲ့တို့ကဲချက်တာပါကြည့်ကြတာပါ။အာတခါတလေကိုလို့ဆောင်တဲ့လောက်ဆောင်မှုတွေကိုလူတွေကအတိမတ်မပြဖို့မမြင်ဘူးဆိုတဲ့ခံစားချက်မျိုးတွေလည်းခံစားရတတ်ပါတယ်။တကယ်တော့ကိုလူတွေကအတိမတ်တွေမပြုတ်ပြုတ်ကိုလိုရရဲ့လို့ကိုဟိုအောင်ဆိုင်သေးရောအမားရင်းနဲ့တကယ်မင်းအောင်လုပ်နိုင်မှုပဲရည်ကြည်ရပါလူတွေရဲ့ team တက်ဆိုတာလည်းသူတို့ဖြတ်တန်းရတဲ့အတွေ့အကြုံဒါမှမဟုတ်အခြေခံ knowledge တွေကနေတရားနဲ့တရားနဲ့တူကြမှာတော့မဟုတ်ပါဘူးကိုလို့တာလည်းဘလောက်ကောင်းကောင်းပဲကိုရဲ့ကိုနဲ့အခြေခံအတွက်ကိုစားပုံစံမတူတဲ့လူတွေဆရာဆိုရင် good comment တွေလည်းရကြမှာရမှာပါအချုပ်ပြောရမယ်ဆိုလို့ရှိရင်လူမှုရေးနေပင်မှာကိုယ်ကိုတိမပြုခဲ့တယ်လို့ဆိုရဲတွင်းနေကိုမသိရတဲ့သူတွေကိုကိုမသိရတဲ့သူတွေသိအောင်ကိုမြင်သိတဲ့တိုင်းမြင်အောင်လို့လုပ်ယူလို့မရပါဘူးရခဲ့ဆိုရင်လည်းသူများပြောသမျှအောက်မှာပဲလို့ထင်နေလို့ရဲဒီမပြုမှုကိုပဲရပါပါဒီမတူညီတဲ့လူပေါင်းစုံကလူရဲ့အလုံးစိတ်ကကိုလိုလိုတဲ့အလုပ်ပေါ်အရင်တော်တာပဲရင်ကောင်းတာပဲဆိုရဲမြင်တာမျိုးမြင်သိတယ်ဆိုရင်တော့စူးစမ်းမှုတွေပဲတည်ပြပါအာကိုလိုရဲ့မဲ့လို့ပေါ့အကောင်းဆုံးနိုင်မလားလို့ပါမလုံးနဲ့ဖြစ်ရင်လည်းစိတ်ကြမကြပဲနဲ့ဘာကြောင့်မလုံးနိုင်ရတဲ့လဲဆိုပြီးတော့ပြန်သုံးသပ်ပြီးတော့နောက်တစ်ခေါက်လို့ခွင့်ရမယ်ဆိုရင်လည်းကိုကောင်းအောင်လုပ်ပြီးလုပ်ပါအဲဒါဆိုရင်အချိန်ဒီမှာလူတွေကဟိုကိုယ့်ရဲ့အရေးချင်းကိုယ့်ရဲ့ဆန်ဆောင်မှုကိုမလွဲမရှောင်နိုင်တော့ပြင်ပြလာမယ်ပြေးကြရပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာမနေ့ဖြစ်မနေ့ VU ရနေထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေဖမ်းယူနားဆင်နေပါလေအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းညွတ်ကိုကိုကျော်ကျော်သိန်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံကနေဂျင်နန်တွေသိမ်းယူဖို့ဆိုတဲ့ရည်ရွယ်ချက်မျိုးအမေရိကန်ပြည်ထောင်စုမှမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကဒီကနေ့ပြောလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အီရတ်မှာရှိတဲ့ရေနံတွေကို IS စစ်သွေးကြွတွေထုတ်ယူမရောချနိုင်အောင်ဟန်တာပြီးအီရတ်မှာရှိတဲ့အမေရိကန်ရဲ့စီးရေးလုပ်ငန်းတွေအတွက်အသုံးပြုသွားမယ်လို့အရင်ကပြောထားတာပါဒါပေမဲ့လည်းဝန်ကြီးမက်ဒစ်ကတော့အမေရိကန်တပ်ဖွဲ့တွေအီရတ်မှာရှိနေတာဟာရေနံတွေကိုသိမ်းယူဖို့မဟုတ်ဘူးလို့ပြောပါတယ်ရုရှားရဲ့လုံဆောင်ချက်တွေနဲ့ပတ်သက်လို့တာဝန်ခံမှုရှိအောင်အမေရိကန်ကဆက်ပြီးဖိအားပေးဆောင်ရွက်သွားမယ်ကြောင်းဒုတိယသမ္မတမိုက်ပန့်စ်ကပြောပါတယ်ဒါပေမဲ့ရုရှားနဲ့တူညီတဲ့ရည်တည်ချက်အသစ်တစ်ခုရလာအောင်နီလန်းတွေရှာဖွေဖို့ကိုလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားတယ်လို့မစ္စတာပန့်စ်ကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ရဲ့အဖေတို့အမိခွဲအကိုလုံခြံခံရပုံပေါ်တဲ့ဖြစ်ရပ်နောက်ပိုင်းမြောက်ကိုရီးယားနဲ့မလေးရှားအကြားတန်တမန်ဆက်ဆံရေးပိုပြီးတင်းမာလာနေပါတယ်။ကင်ဂျွန်နမ်တည်ဆုံမှုအပေါ်ပူးတွဲဆုံဆန်းစစ်ဆေးဖို့မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မှတ်ကြီးကန်ချိုးကတောင်းဆိုထားပြီးမလေးရှားရဲ့တပ်ဖွဲ့ရဲ့ဆုံဆန်းစစ်ဆေးမှုကိုသူတို့ဘက်အနေနဲ့မယုံကြည်နိုင်ဘူးလို့သတင်းတောက်တွေကပြောပါတယ်။အီရန်နဲ့ဆီးရီးယားတို့ကနေအာရှသားလက်နက်ကင်တွေမူရင်းတိုင်းပြည်တွေကိုပြန်လည်နေကြတာနဲ့အမျှအကြမ်းဖက်ဝါဒအန်ဒရယ်ပူတိုးလာနေတာကိုရင်ဆိုင်ဖို့အရှိတော်အရှဒေတာအနေနဲ့ပြီးပြည့်စုံတဲ့ဒေတာတွင်အစီအစဉ်တစ်ခုရေးဆွဲလှုပ်ဆောင်ဖို့လိုတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်အကြားနယ်စပ်မှာရဲတော်ကြားတင်းမာနေကြတာကိုရှော့ချဖို့စူးစမ်းပုံရတဲ့အနေနဲ့ပြန်ပြီးတင့်မြက်ရေးလေဆင်းနဲ့ကြီးညာချက်တွေကိုထုတ်ပြန်လိုက်ကြပါတယ်။ပါကစ္စတန်နိုင်ငံကမြို့ကြီးတွေမှာပြီးခဲ့တဲ့သတင်းပတ်ကအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတွေကိုအာဖဂန်နိုင်ငံတွင်းကနေကြံစီလှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဲချက်တွေကြောင့်နှစ်နိုင်ငံကြားတင်းမာခဲ့တာပါခင်ဗျာ။
ကျေးဇူးပါခင်ဗျာတရင်ချင်းရုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Vitek စောညက်ဖြစ်ပါတယ် VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နေ့စနေနေ့ထိလိုင်းနိုမီတာ2425 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.